Welcome to the Voice of America in Burmese.
Welcome, Mingla Bakmya. The American Day and the Task Kukune, October 26th, Sunday Minute Key Season Ago, American Pitons Mudo, Washington DC Gani, 9 meters Nestle, 9 meters Lise, 9 meters Nazet Titagon in Asin Nidalo, via Facebook Samina. VOA Burmese News Canada, Radio Tolin Jane, the Bini Panyu Nasin Nibarakma. Tano Yem Toma, Dinimanaki Sisinego, Dawin Utin Sapimala.
Minglamanakimakamia, Dinimanaki, Dokimudan, Tinoto, Dinto Yamala. Syria, Shivani, American Tapari, Joni, Jibine, Yin and Runigo, Kawu, and Yatu, Mielu, Dawin Shudu, Yavari. EU Rani, didn't know Tayaman, also Yaku, two people, EU Poland, the board we may, Jet D. Jamato Devo. American Congress will do the Mujani, the American of your body. Did the name do the chasing is over, take down the new let the Avatia.
Tilo Titan and Gadrini P. NLD party in the Laman Natana say, wake up where John, don't touch at the Chogo, a Gulu Tayama. အဲ့တော့အဖွဲ့ကြီးရောအန်အယ်ဒီရဲ့90%ကြီးရနော်ရလိမ့်မယ်အနည်းဆုံးအဲ့လိုရလို့ရှင်တော့အန်အယ်ဒီဆိုတဲ့ပြန်ဖွင့်နိုင်မယ်မြန်မာနိုင်ငံရဲ့ကပ်ပုတ်ကိုတချို့ရဲ့တုံးတက်ချက်တွေကိုဒရင်းနေပြီးနားဆင်ရပါမယ်အဲ့ဒီနောက်တော့အီလက်နက်ကိုင်အဖွဲ့ကဒီနေ့တက်ဖန်စီသွားခဲ့တယ်ဖလက်ဝတ်ဒေတာမှာဒေတာခံတွေတဲ့ရှစ်ဆယ်နှစ်ယောက်ပြန်မလို့သေးတဲ့ပြည်တွင်းတွေနဲ့တော ကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မြတ်သက်တို့ကကြေညာပေးပါမယ်ခင်ဗျာ
။စီးရနိုင်ငံရှိပိုင်းကနေအမေရိကန်တပ်ဖွဲ့ဝင်အများစုကိုရုတ်သိမ်းနေပြီဖြစ်ပေမဲ့လေရေနံလွန်းတွင်တဲ့ရေနံလုပ်ငန်းနေရာတွေကို IS အစံဘက်ဝါဒီအဖွဲ့ရန်ကနေကာကွယ်နေတဲ့တပ်ဖွဲ့အင်အားကိုတိုးမြင့်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ရင်နံနှင်းတို့ကို ISIS ရန်ကနေကာကွယ်ဖို့ဒါယာအဇော်ဒေတာကတပ်ဖွဲ့အင်အားကိုတိုးမြင့်ရေလှုပ်ဆောင်နေပါတယ်လို့အမေရိကန်ကဝေးဝန်ကြီးမာကက်စပါကတောက်ကြနေမှာသတင်းတော်တွေကိုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ Brussels မြို့တော်မှာမြောက်အတ္တလန္တိစာချုပ်အဖွဲ့ NATO နဲ့ဆွေးနွေးပွဲတွေလုပ်ပြီးတဲ့နောက်ဝန်ကြီးအက်စပါကအဲ့လိုပြောတာပါ။စီးရီးယားရှိမြောက်ပိုင်းမှာအမေရိကန်အထူးတပ်ဖွဲ့ဝင်1100လောက်ကိုစစ်ထားပြီးတော့ IS အစွန်းရောက်အဖွဲ့ကိုအပြီးတန်ချိန်မုန်းနိုင်ရေးအမေရိကန်ဦးဆောင်တဲ့ဂျူဝမ်မှုတစ်စိတ်တစ်ပိုင်းအဖြစ်အများအားဖြင့် Court Syria Democratic တပ်ဖွဲ့ SDF နဲ့ကြေကြေပြန့်ပြန့်ပူးတွဲလှုပ်ဆောင်နေတာပါ IS တွေထိန်းချုပ်ထားတဲ့နောက်ဆုံးနေမျိုးပြီးတဲ့မတ်လမှာပြိပိုက်ခဲ့ပြီးတဲ့နောက်အမေရိကန်ရဲ့ SDF တပ်ဖွဲ့တွေဟာကြံနေသေးတဲ့ IS ဟိုးဝဲအဖွဲ့လေးတွေကိုရှင်းလင်းတာခေါင်းပြန်မထောင်လာနိုင်အောင်တားဆီးတာတွေကိုလုပ်ခဲ့ကြပါတယ်ဒါပေမဲ့ဒီလအစောပိုင်းမှာတော့အမေရိကန်တပ်ဖွဲ့တွေကိုပြန်ရောက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့ပါတယ်အဲဒီနောက်မှာတူရကီဆွေရကအကြမ်းဖက်ဝါဒီတွေဖြစ်သူတို့သတ်မှတ်ထားတဲ့ Court လက်နက်ကင်တွေကိုအဲဒီဒေသကနေရှင်းထုတ်ဖို့ဝင်တိုက်ခဲ့ပါတယ်
2016 American သမ္မတရွေးကောက်ပွဲကိုရုရှားကဂျန်ဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းမှု Robert Mueller ရဲ့ထွက်ဆိုချက်တွေလွှတ်တော်ကိုပြည့်ရဖို့အတွက် Washington DC တရားရုံးတရားသူကြီးချုပ် Barry Hoover ကတရားရေးဌာနကိုတောက်ချနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါဟာသမ္မတ Donald Trump ကိုတရားစွဲနိုင်မှုအတွက်စုံစမ်းနေတဲ့ Democrat တွေအတွက်အောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။လက်ရှိဥပဒေအရလွှတ်တော်နဲ့အချက်လက်တွေမျှဝေမှုကိုတရားရေးဌာန DOJ ကတားမြစ်ထားတာဖြစ်ပြီးဒီလိုတားမြစ်တာဟာမှားကြောင်းWashington DC တရားရင်ချုပ်တရားသူကြီးကပြောပါတယ်ဖွဲ့စည်းပုံဥပဒေအရသမ္မတကိုတရားစွဲတိုက်မစွဲတိုက်ဆုံးဖြတ်ရမယ်လွှတ်တော်အနေနဲ့အထူးစုံစမ်းမှုရဲ့နှစ်နာရီနီးပါးကြာစုံစမ်းသိရှိထားချက်တွေအတွက်ပြန်ပြီးစုံစမ်းစရာမလိုအပ်သလိုယူရီလူကြီးတွေနဲ့အထူးစုံစမ်းမှုစီမှာထွက်ဆိုထားတဲ့တပ်တွေရဲ့တလွဲထွက်ဆိုမဲ့အန်ဒီယေကိုလည်းပူစရာမလိုတော့ဘူးလို့ဟာဝါ့ရဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မော်လာရဲ့စုံစမ်းမှုနဲ့ပတ်သက်ပြီးအောက်တိုဘာဒီမိုကရက်အမတ်တွေဟာဒီလအစောပိုင်းကြားနာပွဲမှာ FBI တပ်တွေကိုမေးမြန်းထားတဲ့မိတ်တူအချင်းချုပ်ပါဝင်တပ်တွေအထောက်အထားလုံလုံလောက်လောက်ရခဲ့ပြီးသားဖြစ်ကြောင်းကြားရေးဌာနရှေ့ရင်းတွေကငြင်းချက်ထုတ်ထားပါတယ်။
အဖွဲ့ဝင်27နိုင်ငံပါဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနှုတ်ထွက်ရမယ်။နောက်ဆုံးသတ်မှတ်ထားတဲ့ရက်ကိုထပ်တိုးပေးဖို့ပြည်ထောင်ကပန်ကြားတာကိုသဘောတူလိုက်ပြီဖြစ်ပေမဲ့ဘယ်လောက်ကြာကြာရက်ထပ်တိုးပေးမယ်ဆိုတဲ့အပေါ်မှာတော့မဆုံးဖြတ်ကြရသေးပါဘူး။ EU ရဲ့ကျန်ဖွဲ့ဝင်28နိုင်ငံပေါ့ကြာနေကဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်မှာဆွေးနွေးကြပြီးတဲ့နောက်ရက်ထပ်တိုးပေးဖို့လိုတယ်ဆိုတာအပြည့်အဝသဘောတူညီချက်ရကြတယ်လို့အမည်မဖော်တဲ့ EU တာဝန်ရှိသူတူကပြောပါရတယ်။ Brexit နောက်ဆုံးသတ်မှတ်ရက်အောက်တိုဘာလ31ရက်နေ့ရောက်ဖို့သတင်းတစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲEU ဖွဲ့ဝင်နိုင်ငံတွေတွေ့ဆုံဆွေးနွေးပြီးသဘောတူကြတာပါတတိယအကြိမ်ကျော်ဘယ်လောက်ကြာကြာရက်ထပ်တိုးပေးရမယ်ဆိုတာ EU သံတမန်တွေဆွေးနွေးကြပေမဲ့ရက်သတ်မှတ်မယ်ဆိုရင်ပြည်ထောင်နိုင်ငံရဲ့အခြေအနေပေါ်လွှမ်းမိုးမှုရှိသွားနိုင်တာကိုစိုးရိမ်ကြတယ်လို့သံတမန်တွေကပြောပါတယ် ဒီသတင်းဘက်ကွန်ရက်တွေမှာ EU တာဝန်ခံတွေဆက်ပြီးလုပ်ကိုင်ဆောင်ရွက်ကြမှာဖြစ်ပြီးနောက်သတင်းမှာဆော့ပိုင်းကြရင်ဘရပ်ဆဲလ်စ်မှာထပ်တွေ့ကြမယ်လို့အမည်မပေါ်တဲ့တာဝန်ရှိသူကပြောပါတယ်။ဒီတင်ကတော့အောက်တိုဘာလ30ရက်နေ့ကနေပြီးနောက်ထပ်3လထပ်တိုးပြီးဖို့ပန်ကြားထားပါတယ်
။အာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ရက်အတွက်အမေရိကန်နဲ့တာလီဘန်တို့ကြားသဘောတူညီမှုရအောင်ညှိနှိုင်းဆွေးနွေးမှုတွေစောစောပြန်ပြီးဆက်ဖို့ရုရှားတရုတ်နဲ့ပါကစ္စတန်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားနှစ်ရှည်ကြတဲ့ဆွေးနွေးမှုတွေလုပ်နေရကနေအာဖဂန်နစ္စတန်နိုင်ငံကဘူးမှာတာလီဘန်တွေရဲ့တိုက်ခတ်မှုကြောင့်သေဆုံးသူတွေထဲအမေရိကန်စစ်သားတို့ပါသွားတဲ့အတွက်ဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရမ့်ကစက်တင်ဘာလအစောပိုင်းမှာရုတ်တရက်ရက်ဆိုင်လိုက်တာပါ။နောက်ကြနေကတော့ရုရှားဆွေရောကကမကထလုပ်ပြီးအာဖဂန်ဆိုင်အမေရိကန်ညှိနှိုင်းရေးမှူးချုပ်ဇာမီခါလီဇတ်နဲ့တူတရုတ်နဲ့ပါကစ္စတန်ကိုယ်စားလှယ်တွေကစစ်ဘေးကခံရတဲ့အာဖဂန်နိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံရေးအရာတန်တမာရေးအရာပါရေရှိဖြည့်ထုတ်ဖို့အတွက်ပူးတွဲကြိုးစားတဲ့အနေနဲ့ပြန်လည်တန်းတက်ခဲ့ကြတာပါ။အာဖဂန်ဆိုရာရဲ့တာလီဘန်တို့ရဲ့ဆွေးနွေးပွဲတွေဖြစ်လာအောင်လမ်းကြောင်းဖော်ဆောင်ပေးဖို့အမေရိကန်နဲ့တာလီဘန်တို့ကြားညှိနှိုင်းမှုလုပ်ငန်းစဉ်တွေပြန်ဆပြီးသဘောတူညီချက်ရအောင်လုပ်ရေးကိုရုရှားတရုတ်နဲ့ပါကစ္စတန်တို့ကထောက်ခံကြောင်းဆွေးနွေးပွဲအပြီးမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေစနေနေ့ဖက်တရုံတွေကိုတိုက်ဆက်လက်ပြပြနေပါတယ်။ဒီရုံးနဲ့အမေရိကန်ပြည်တော်စုကြာကုံတွေဆိုင်ရာပြည်ပဆုံတဲ့သဘောတူညီချက်တစ်ခုရဖို့လက်ရှိဆွေးနွေးနေတာမှာတိုးတက်မှုရထားပြီလို့အမေရိကန်ကုံတွေရေးကိုယ်စားလှယ်တွေကတောက်ကြနေမှာပြောပါတယ်။သဘောတူညီချက်ရဲ့ကဏ္ဍတစ်ချို့ကိုနှစ်ဖက်အချောတက်လူနေပြီလို့အမေရိကန်ကုံတွေရေးကိုယ်စားလှယ်ဖွဲ့ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီရုံးနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာကုံတွေရေးစီမံစည်းကမ်းတွေကိုချိုးဖောက်မှုတွေပေါ်အမေရိကန်ဒုတိယဗမာမိုက်ပန့်စ်ကဝေဖန်ပြောဆိုပြီးနောက်တစ်ရက်မှာပဲနိုင်ငံကြာကုံတွေဆိုင်ရာဆွေးနွေးကြတာပါ။နိုင်ငံများဖြစ်နေတဲ့ကုံတွေရေးစုဘဲကိုအဆုံးသတ်နိုင်ရင်ဆက်ဆက်ညီနိုင်နေကြတာနဲ့အများထရန့်အစိုးရအနေနဲ့လက်လျောမှုတချို့လုပ်ဖို့စံနှုန်းရှိတယ်လို့တော့ဒုသမတမိုက်ပန့်စ်ကပြောခဲ့ပါတယ်။ကုံသွေးရေးစုပွဲဖြစ်နေတာဒုတိယနှစ်တည်းဝင်လာပြီဖြစ်တာနဲ့ညတရုတ်နဲ့အမေရိကန်ကြားတင်းမာမှုကတော့အရှိန်မြင့်နေဆဲဖြစ်ပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝပ်ရှရက်ကိုပန်ဂျပ်ပြည်နယ်လာဟိုတရားရုံးချုပ်ကတောက်ကြမ်းနေမှာအာမခံနဲ့လှုပ်ပေးလိုက်ပါတယ်။ဒါကြောင့်မစ္စတာရှရက်ဟာသူ့နေအိမ်မှာဖြစ်စေနိုင်ငံခြားမှာဖြစ်စေစိတ်ကူးသမှုခံယူဖို့အတွက်လုပ်နိုင်တယ်လို့သူ့မိသားစုနဲ့သူ့ရှေ့နေကပြောပါတယ်။ဝန်ကြီးချုပ်ဟောင်းရှရက်ရဲ့ညီကိုတော်သူအတိုက်ခံပါကစ္စတန်မွတ်စလင်ဖွဲ့ချုပ်ပါတီခေါင်းဆောင်ရှဘပ်ရှရက်ရဲ့အတနာခံရှောက်ထားချက်ကိုကြားနာပြီးတရားရုံးကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုလိုအာမခံနဲ့လွှတ်ပေးလိုက်ပေမဲ့သူဟာလာမယ့်သတင်းပတ်တဲ့နောက်ထပ်ရှောက်လဲချက်အတွက်ကြားနာပွဲကိုတော့တက်ရမှာပါ။မစ္စတာရှရက်ရဲ့ကျမ်းမာရေးအခြေအနေဆိုးလာတဲ့အတွက်သူ့ကိုတနင်္လာနေ့ကအချင်းတောင်ကနေလာဟုတ်ကအစိုးရဆေးရုံကိုအ мян ခေါ်သွားခဲ့ရတာဖြစ်ပြီးအချင်းတောင်အာနာပိုင်ရဲ့ကြီးကြပ်မှုအောက်မှာအခုထိနေနေရဆဲပါ။အသက်69နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဟာဝန်ကြီးချုပ်တက်တန်း3ချိန်တကူတာဝန်ယူခဲ့တာဖြစ်ပြီးနှလုံးရောဂါဖြစ်ပွားတာအပြင်ကျန်းမာရေးအခြေအနေကလည်းတိတ်မကောင်းလာပါဘူး။လာမယ့်အင်္ဂါနေ့မှာတော့သူ့ပေါ်ဆွဲဆိုထားတဲ့အဂိလိုက်စားမှုဆိုင်ရာနောက်ဆွဲချက်တစ်ခုအတွက်ကျန်းလာဖို့ပြစ်လို့မှာပါ
။ကမ္ဘာတစ်ပေါင်းကမျိုးကြီးတွေမှာဆန္ဒပြဖို့ဖြစ်နေတာနဲ့များအသက်ဆိုင်ရာလူလူရဲ့ပြဿနာတွေကိုနားထောင်ကြဖို့ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကနိုင်ငံကခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။လူလူနဲ့နိုင်ငံရေးကောင်းဆောင်တွေကြာယုံကြည်မှုပိုချဆင်းလာနေပြီးတော့အုပ်ချုပ်သူတွေနဲ့အုပ်ချုပ်ခံတွေကြာလက်ဆိုင်ရာအခွင့်အရေးနဲ့တာဝန်တွေပေါ်နားလည်လက်ခံထားတာကိုချိန်ချောင်းမှုမြင့်မားလာနေတယ်ဆိုတာသိတာနေပါတယ်လို့အတွင်းမြို့ကိုဒရက်စ်ကသတင်းတော်တွေကိုတောက်ကြနေမှာပြောပါတယ်။စီးပွားရေးပြဿနာတွေနိုင်ငံရေးတောင်းဆိုချက်တွေခွဲခြားဆက်ဆံမှုနဲ့အကျင့်ပြတ်ထားဆောင်မှုတို့ဟာဆန္ဒပြဖို့တွေဖြစ်ရတဲ့ကိစ္စတချို့ဖြစ်တယ်လို့အတွင်းမြို့ကထောက်ပြပါတယ်။အားလုံးတို့လူဖြစ်တဲ့လူမှုရေးစီးပွားရေးနဲ့ဒဏ္ဍာရီကြီးဆိုင်ရာစနစ်တွေရဲ့ပါဝင်ဒဏ်ထူညီများတဲ့အခင်ချင်းမျိုးလူလူကလူချင်းပါတယ်။လူခွင့်ရေးကိုလေးစားလိုက်နာတာမျိုးသူတို့လူချင်းပြီးသူတို့ဘဝတွေပေါ်တည်အောင်မှုရှိတဲ့စုံနဲ့ချက်တွေချမှတ်တာမှာသူတို့သဘောထားကိုပြောဆိုခွင့်ရကြင်ကြပါတယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ်။ကမ္ဘာတိုက်ကြီးတိုင်းလူလူကနိုင်ငံတော်များများမှာဒီနှစ်တွင်ဆန္ဒပြပွဲတွေရှိလာတာပါ။ဟောင်ကောင်မှာဇွန်လကတည်းကဆက်တဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေသေးပါ။မကြာသေးခင်ကပဲချီလီနိုင်ငံမှာဆန္ဒပြပွဲတွေဖြစ်နေပြီးလေဘနွန်မှာလည်းပြီးခဲ့တဲ့ဒီဇင်ဘာကဆန္ဒပြပွဲတွေဖြစ်ပါတယ်။ဤကနီကရာဂွာ၊အက်ကွေဒေါ၊ဟေတီ၊ဟွန်ဒူရက်စ်နဲ့ဘူလီဗီးယားအာဖရိကမှာဆိုရင်မာလာဝီ၊ဇင်ဘာဝေ၊ဂီနီ၊အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတွေမှာဆန္ဒပြပွဲတွေဖြစ်ပါတယ်။ဥရောပတိုက်ကပြင်သစ်ဒီတွေနဲ့စပိန်မှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအမေရိကန်မှာတော့သမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်သူတွေရောထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပါဖြစ်ခဲ့ပါတယ်။
California ပြည်နယ်မြောက်ပိုင်းမှာရောတောင်ပိုင်းမှာပါကျက်သရင်းတွေကစတင်တဲ့တော်မီဟာတောက်ကြနေမှလည်းဆက်ပြီးလောင်ကျွမ်းနေတဲ့အတွက်မိသားသမားတွေအပြင်းထန်နှိမ့်တက်နေကြပါတယ်။မိသားတပ်ဖွဲ့တွေဟာ California တောင်ပိုင်း San Diego မြို့နယ်နဲ့မိုင်30လောက်အကွာက Ramona မြို့နားမှာမိညံမီးလောက်ကြီးတွေကိုနှိမ့်တက်နေရတယ်လို့မြောက်ပိုင်း Los Angeles မှာတော့ဒေသခံ 4,000 ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးနေရပါတယ်။ကျက်သရင်းနေလေလောက်က Santa Clarita မြို့ပြင်မှာစတင်ခဲ့တဲ့တော်မီကစတူယန်မိုင်6မိုင်ခွဲလောက်ပြန့်သွားခဲ့ပြီးအဆောက်အုံပေါင်း 1,000 ခွဲကျော်မိသေးသင့်မှန်အန်ဒီယန်နဲ့ရင်ဆိုင်နေရပါတယ်။တောက်ကြနေမှာ San Fernando Valley ဒေသကအကြောင်းတွေအလုံးကိုပိတ်ထားပါတယ်။မီးလောင်ကျောင်းမှုကမြောက်ပိုင်းကကယ်လီဖိုးနီးယားရဲ့ဝိုင်းထွက်ရာဒေသဖြစ်တဲ့ Sonoma County ကိုထိခိုက်စေပါတယ်။ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကတော့ဆိုနိုမာနဲ့လော့စ်အန်ဂျလစ်ကောင်တီနှစ်ခုလုံးအတွက်တောက်ကြနေမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ
်။စနေနေ့မနက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြောက်ပြပေးကြတာပါ။အခုပထမဆုံးမြန်မာနိုင်ငံရေးဆက်သွယ်မေးမြန်းချက်ကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာရွေးကောက်ပွဲကိရိတွေအတိုင်းအပြည့်အဝအကောင့်ထဲဖွင့်နိုင်ခြင်းမရှိသေးပေမဲ့လည်း NLD ပါတီဟာလာမယ့်2020ရွေးကောက်ပွဲမှာနေရာအများစုပြောင်းလဲအနိုင်ရချေရှိတယ်လို့မြန်မာနိုင်ငံရဲ့အကြက်ခတ်ပုဂ္ဂိုလ်တချို့ကသုံးသပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနိုင်ငံတော်အတိုင်းပညာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်တွင် The Nikkei Asia Review သတင်းဌာနနဲ့ဆွေးနွေးဖြစ်ကြားချက်တွေထွက်ပေါ်လာပြီးအခုလိုသုံးသပ်လိုက်ကြတာလည်းဖြစ်ပါတယ်။အကြောင်းအဆိုကိုကိုညံဝင်းအောင်ကတင်ပြပါမယ်ခင်ဗျ။
ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ Nikkei Asian Review နဲ့ဖြေကြားချက်မှာဒေါက်ဆန်းစုကြည်ကလက်ရှိ NLD အစိုးရသတန်းတွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်နိုင်ပွဲမရှိသေးကြောင်းပြောကြားခဲ့တာပါ။2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတုန်းကရွေးကောက်ပွဲအနိုင်ရခဲ့ရင် NLD ပါတီကဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအပါအဝင်အပြည့်အဝညီညွတ်ရေးကိစ္စတွေကိုလည်းအောင်မြင်အောင်လုပ်သွားမယ်လို့ကတိပေးခဲ့ပါတယ်။ဒီတော့ရွေးကောက်ပွဲကတိတွေအတိုင်းအပြည့်အဝအကောင့်နဲ့ဖွင့်နိုင်ခြင်းမရှိသေးတဲ့NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲအလားအလာကောင်းနိုင်မှာပါလား။ဂျာမနီနိုင်ငံမှနေထိုင်တဲ့ဘာလင်တက္ကသိုလ်အာရှရေးရာဌာနအငင်းစားကတိကဥက္ကမောင်ဆိုရဲ့အမြင်ကိုကြည့်ရအောင်ပါ
။ကျွန်တော်မြင်တာကတော့ NLD ပဲနိုင်ဦးမှာပဲ။အစိုးရဖွဲ့ကြည့်ရင်တော့ NLD က52%ရနိုင်လို့ရနိုင်မယ်အနည်းဆုံး။အဲ့လိုရလို့ရှိရင်တော့ NLD ဆိုရပြန်ဖွင့်နိုင်မယ်။ဒါကတော့51%ရနိုင်လို့မရခဲ့တော့အချိန်ကြီးဆိုးမယ်ခင်မယ်။ဘယ်လိုဖြစ်မလဲဆိုတော့အဲ့ဒါနည်းနဲ့ပြန်ဖြစ်နေတဲ့ဒီအကြံဉာဏ်ပုံရေးပါတီကသူတို့က15ရက်နဲ့နှုတ်မရသူတို့အစိုးရဖွင့်နေတဲ့အချိန်ကြီးရှိတယ်။အဲ့ဒါကြောင့်လို့ရှိရင်သူတို့တိုင်းရင်းသားပါတီတွေခင်ဗျားတို့ကျွန်တော်တို့လာပေါင်းဆက်ကြရပြီးမယ်။အဲ့တော့အဲ့လိုသူတို့လွတ်လပ်လို့ရှိရင်သူတို့က50ရက်နဲ့နှုတ်ချင်းကျော်သွားနိုင်တယ်။ကျွန်တော်အဲ့လိုပဲမြင်တယ်
။မြန်မာပြည်သူလူထုအနေနဲ့ဒီမိုကရေစီမဆန်တဲ့ကန့်သတ်မှုများလွန်းတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုလားနေတာပါ။ဒါကိုပြင်ဆင်မယ်ဆိုတဲ့ NLD ပါတီကိုလည်းထောက်ခံမှုအပြည့်အဝပေးထားပေမဲ့2008ဖွဲ့စည်းပုံကို၌ကပြင်ဆင်ရခက်အောင်လုပ်ထားတာကြောင့်ပြည်သူတွေကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြားပါတီတွေတက်စားရင် NLD ကိုပြန်ပြီးမဲပေးဖို့များတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာရေးကဲကပုဂ္ဂိုလ်ဒေါက်တာတင့်ဆွေဖြစ်ပါတယ
် NLD ကဖွဲ့စည်းပုံပြင်ဆင်ရေးဦးတည်ကြီးနဲ့သူဆိုတော့တက်လာတယ်တက်လာတော့မလုပ်ဘူးလားလို့မြင်ရင်၃နှစ်လောက်အတွင်းကိုတည်တည်တာသာကျွန်တော်ချက်လက်ကြီးတခုရအောင်လုပ်ခဲ့တယ်။ဒီလိုရေးခဲ့တော့ကလည်းနောက်ဖောက်ဖေဆိုက73ပြည်အောင်ရေးခဲ့တာ။အဲဒီကအဲ့လိုမပြင်းနိုင်သေးတော့ဘဲပါပြီးရမယ်ပြင်ပါပြီးလဲလို့ရှားလို့ရှိရင်ဒီလိုတဲ့တိုင်းတိုင်းရဲ့လက်ပြမှာမဟုတ်စစ်တပ်ကလည်းဒီလိုလူရပေါ်တော့မှရတာလေးရမှုကျွမ်းသာနေတယ်။တော်တော်ဖွဲ့စည်းပုံမပြင်းနိုင်သေးလို့ဒီချက်ကြောင့်တော့အဲဒီလိုမဲလျှော့ပေးမလားဆိုတာကိုကျွန်တော်တန်လျာရှိပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းမှုအရာတိုင်းဒေသကြီးခုနှစ်ခုနဲ့တိုင်းသားတွေရှိတဲ့ပြည်နယ်ခုနှစ်ခုရှိနေတာပါ NLD ပါတီဟာကြီးမားဖြစ်တဲ့တိုင်းဒေသကြီးတွေမှာအများစုအနိုင်ရနိုင်ခြေရှိပေမဲ့တိုင်းသားဒေသတွေမှာပြဿနာတွေရှိခဲ့တာကြောင့်ပြည်နယ်တွေမှာအနိုင်ရဖို့အခက်အခဲလိမ့်မယ်လို့အငင်းစားကတိကဥက္ကမောင်စိုးကရှင်းပြပါတယ
်။ဟိုတိုင်းဒေသကြီးခုနှစ်ခုမှာတော့သူတို့အများစုနိုင်နေမယ်ပြည်နယ်ခုနှစ်ခုမှာတော့မတခုမှမနိုင်မယ်မထင်ဘူး။ပြည်နယ်တွေမှာသူတို့အကုန်လုံးနာမည်ပြတ်ထားတယ်။ရခိုင်နဲ့ဆိုတော့အကြီးအကျယ်ဝင်နာမည်ပြတ်တယ်။ပြည်ရှမ်းနဲ့လည်းပြက်တယ်။နောက်ကရင်နီခေါ်ကရားမှာလည်းဗိုလ်ချုပ်အောင်ဆန်းရွှေထူတို့တော့ပို့တဲ့ကိစ္စနဲ့လည်းပတ်သက်ပြီးကြီးကျယ်နာမည်ပြက်နေတယ်။မွန်ပြည်နယ်မှာလည်းကရားမှာဗိုလ်ချုပ်အောင်ဆန်းတရားသမီးတင်နာမည်ပေးဖြစ်တယ်။သို့တော့အချိန်ရင်းသားပြည်နယ်ခုနှစ်ခုမှာနိုင်မို့အလားအလာမရှိဘူး
။ Japan Nikkei Asian Review ရဲ့မင်းမြန်ချက်တည်းမှာ NLD အစိုးရလက်ထက်စီးပွားရေးပြည်ရင်ပြောင်းလဲမှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်ချက်ပေါ်ဒေါက်ဆန်းစုကြည်ကတော့ရေးချေတည်တတ်မဲ့အပြောင်းလဲတွေလုပ်တဲ့အခါ နေကွေးမှုတွေဖြစ်နိုင်တယ်လို့ဖြေကြားသွားတာပါဒီလိုစီးပွားရေးနေကွေးမှုပေါ်ပြည်သူအများစုဖြစ်တဲ့တနေ့လုံးတနေ့စားပြည်သူတွေကရွေးကောက်ပွဲမှာတုံ့ပြန်မှုကောင်းနိုင်ပါမလားဆိုတာကတော့တွေးစရာဖြစ်လာပါတယ်
ပမာနိုင်ငံရဲ့ပြည်ဝရေးချီးကျူးကတော့ကျွန်တော်တို့လူလူနဲ့ပြည်စီလာတယ်။အဲ့နှစ်ကြာပြီပေါ့။နောက်အရင်အမှုမှာအခုခရိုနီလို့ပြောတဲ့ပြည်ဝရေးလုပ်ငန်းရှင်တွေအရင်နေ့ဒီအကူမှာသူတို့လက်ထဲမှာရှိနေပြီတော့ပမာနိုင်ငံရဲ့ချီးပွားရေးကအန်အေလီလေးနှစ်နာမည်လောက်ကနေတော့ဟိုကောင်းလာမှာမဟုတ်ဘူးဆိုတာလေကျွန်တော်ရင်ဆိုင်လာတဲ့ကြလိမ့်မယ်လို့ပြီးဆိုပါတယ်။သူကလည်းပဲလုံးနေခိုင်န
ထောက်ဆံကလည်း2025အကွာချာကြီးကွာချာမဲလို့ရောညတော့မဖြစ်ပါဘူးခင်ဗျာ2029ခုနှစ်အတွက်မြန်မာနိုင်ငံရဲ့အစည်းအဝေးတိုးတက်မှုနှုန်းဟာချောင်းတန်းသမားရှိရာကိုင်းနှုန်းရှိပြီးအာဆီယံနိုင်ငံတွေထဲမှာတတိယမြောက်အစည်းအဝေးပုံပြမှုအများဆုံးဖြစ်တယ်လို့တောင်းဆန်းစုကြီးကပြောဆိုပါတယ်2029ခုနှစ်အတွက်မြန်မာနိုင်ငံရဲ့အစည်းအဝေးတိုးတက်မှုနှုန်းဟာချောင်းတန်းသမားရှိရာကိုင်းနှုန်းရှိပြီးအာဆီယံနိုင် င့်မရဘဲဖြစ်နေတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။ဆရာရှင်များရှင်ရှင်းပြ2020ပြည်စာရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါ။ဒီနေ့ရွေးကောက်ပွဲမှာတည်သူလူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွေမှာလူလူအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလား။လူလူမျောလင်းချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုယ့်အတွက်ဘာတွေလှုပ်ပေးခဲ့ပြီးပြီလဲစူရာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမိတဲ့လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-32-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ပေးတာပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကျူစွာပါတယ်ရှင
်။ဒီ American တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လင်းပေးနေကြဖြစ်ပါတယ်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးဖို့တခါတည်းဖိတ်ခေါ်ပါရစေအခုဆက်လက်ပြီးချိန်မီနယ်ကသတင်းတပုတ်ကိုဆက်လက်နှာဆင်ရပါမယ်ဘလက်ဝဒေတာမာဒီနဲ့တဲအီလက်နက်ကိုင်အဖွဲ့ကဒေတာခံတွေကိုမကြာခဏဖမ်းဆီးသွားခဲ့ပြီးအဲ့ဒီတဲက82ယောက်ပြန်မလွတ်သေးတဲ့အတွက်မြို့သားပြန်တဲ့တမျက်ရင်နဲ့ငင်းကြဲရေးဘူဌာန NRPC ကိုအကြောင်းကြားထားတယ်လို့ချိန်မီနယ်ဝန်ကြီးကပြောပါတယ်ချိန်မီနယ်အရပ်အဖွဲ့တစ်ခုဖြစ်တဲ့ခူမီချင်းမျိုးနယ်စုရေးအများရေးရပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ကတော့အေဘက်ကဖမ်းဆီးခေါ်ဆောင်ထားတဲ့အရက်သား15ဦးထက်မနည်းရှိတယ်လို့အော်တိုဘာလ20ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီအကြောင်းပြည်စုံကို VOA သတင်းထောက်စုစုကမေးမြန်းပြဖို့ထားပါတယ်ခင်ဗျာ
။ချင်းပြည်နယ်ပလောဝါမြို့နယ်မှာအေအေလက်နက်ကိုင်ဘက်ကဖမ်းဆီးခေါ်ဆောင်သွားခံရတဲ့အရက်သား82ဦးစည်ရင်ဟာပြည်နယ်အစိုးရကပြောဆိုတာနဲ့အရက်ဘက်လူမှုအဖွဲ့တွေကထုတ်ပြန်တာနဲ့မှာကွာဟမှုရှိနေပေမဲ့ပြည်နယ်အစိုးရကတော့ရက်တပ်ဖွဲ့နဲ့မြို့နယ်ကအတီးပြူထားတဲ့စည်ရင်တွေဖြစ်တာကြောင့်တိကျတယ်လို့ဆိုပါတယ်။အေအေလက်နက်ကိုင်ဘက်ကဖမ်းဆီးခေါ်ဆောင်သွားသူတွေကိုအရင်ကပြန်လွှတ်ပေးတာမျိုးရှိပေမဲ့အခုခေါ်ဆောင်ခံရသူတွေဟာလာနေချီကြနေပြီဖြစ်တာကြောင့်ဒေသခံတွေအတွက်စိုးရိမ်နေရတဲ့အခြေအနေမှာရှိနေပြီလို့ချင်းမီနယ်အစိုးရပြောရေးဆိုခွင့်ရှိသူဝန်ကြီးဦးစိုးထက်ကပြောပါတယ
်လူတို့ကတော့သူ့ဟာသူသွားလာနေကြမှာပဲလင်းဆိုတော့လုံခြုံရေးအရာတက်ကလည်းတောင်းယူရရင်လည်းတောင်းယူတဲ့အပိုင်းမှာအခုဒီအေအေကတော့ဒီလူတို့ကိုမကြမကြအဲ့လိုသူ့တဘောနဲ့သူကြိုက်တယ်လို့ခေါ်သွားမလွှတ်ဆိုတာမျိုးကမကောင်းဘူးတချို့ဟာကြတော့တေဆုံးပြောက်ဆုံးလည်းဖြစ်နိုင်တာပေါ့နော်တချို့ကလုံးဝအဆက်အသွယ်မရဘဲနဲ့ဒီတိုင်းပဲခေါ်ထားတာလာနေချင်နေပြီဆိုတော့ဒါမျိုးတွေတော့မဖြစ်သင့်ဘူးပေါ့ရရှိမှလေကြာရင်နေမြန်မာကမအေးချမ်းတဲ့အပြင်ကိုဒါလူမျိုးရေးပြဿနာလေးပါရှိနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျအဲ့ဒါကြောင့်ဒီဟာမျိုးတစ်ဖက်သက်ဟိုလက်နက်ကံအနိုင်ကျင့်တယ်လို့မျိုးခေါ်တာမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်ပြောလိုပါတယ်ခင်ဗျ
ချင်းပြည်နယ်ပလောဝဘက်မှာလက်နက်ကိုင်အဖွဲ့ AA တခုတည်းသာရှိရလို့ဒေသခံတွေကဆိုပါတယ်ဒေသခံတွေကိုယ်တိုင်ကလည်းသူတို့ကိုဖမ်းဆီးခေါ်ဆောင်သွားသူတွေဟာ AA ဖြစ်ကြောင်းပြန်လည်လွတ်မြောက်လာသူတွေကပြောပေမဲ့ AA ဘက်ကတော့ငြင်းဆိုထားပါတယ်ဗမာစစ်တပ်ဘက်ကသူတို့စစ်ကြောင်းနဲ့တွေ့တဲ့သူတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့တာဒဂါတွေရှိခဲ့ပြီးအခုဖြစ်စဉ်မှာလည်းဗမာစစ်တပ်လက်ချက်သားဖြစ်တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ်
ကျွန်တော်တို့ဘက်ကအဲ့လိုမျိုးထိန်းသိမ်းထားတာကိုထားတာဘာမှမရှိဘူးတို့အဲ့ဒါကမှစစ်တပ်ကကိုထားတာပဲဖြစ်နေတယ်
အေအေကဖန်စီခေါ်ဆောင်သွားသူတွေထဲမှာဒေတာခန်လင်မယားနှစ်ယောက်ကိုပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကပြန်လွှတ်ပေးခဲ့တယ်လို့ခုမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကဆိုပါတယ်အဲ့ဒီလင်မယားနှစ်ယောက်ဟာသူတို့ရွာပေါ်မှာအေအေဘက်ကခြုံခိုတိုက်ခိုက်မှာကိုတည်သွားတာကြောင့်ယာယီထိမ့်သိမ်းခံခဲ့ရတာလို့ KACC ဥက္ကဋ္ဌဦးကျော်ငင်းကပြောပါတယ်
ကျွန်တော်တို့ကသူတို့ကိုလက်မပြေတဲ့ခါတည်းကခုလိုပဲပြန်လှုပ်ပေးဖို့ကျွန်တော်ကတောင်းဆိုတာပါသူတို့မှအပြစ်မရှိဘဲနဲ့ဘာမှမလုပ်ဘဲနဲ့ပြန်လှုပ်ပေးပါဆိုတာကျွန်တော်တောင်းဆိုတာပါ
တပ်မတော်နဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပလောဝမြို့နယ်မှာနေရက်ဆုတ်ဟွာထွက်ပြေးနေရသူ4000ကျော်ရှိနေပြီးဒီလိုနေမြေမငြိမ်မသက်ဖြစ်နေတဲ့အခြေအနေမျိုးမှာအခုလိုဒေသခံတွေကိုအေအေလက်နက်ကိုင်ကဖမ်းဆီးထိန်းသိမ်းတာတွေနဲ့စစ်တပ်ဘက်ကနေဝခပေးပြီးဒေသခံတွေကိုစစ်ခိုင်းမှုပြုနေတာတွေကိုအစိုးရတာဝန်ရှိသူတွေကူညီဆောင်ရွက်ပေးဖို့အရက်ဘက်အဖွဲ့တွေနဲ့ဒေသခံတွေကလှူလာနေကြပါတယ
်ဖြူမြမာပိုင်းတရင်တောက်ဆွဆွပြောပြတော့တာပါမြန်မာနိုင်ငံအနောက်မြောက်ပိုင်းချင်းပြည်နယ်ဘက်ကသတင်းပြီးမှာတော့မြန်မာနိုင်ငံရှိဘက်ထိုင်းနိုင်ငံအတွင်းကမြန်မာသတင်းတပုတ်ကိုလည်းနားဆင်ရပါမယ်။ထိုင်းနိုင်ငံရဲ့တရားမဝင်ခိုးဝင်ခဲ့တဲ့မြန်မာနိုင်ငံသားတရားကျော်ကိုထိုင်းစစ်ရကကော့တောင်မြို့မှာမြန်မာအာဏာပိုင်ကြီးလက်ထက်ပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်။သူတို့ဟာထိုင်းနိုင်ငံအတွင်းတရားမဝင်ခိုးဝင်မှုနဲ့ဖမ်းဆီးအဖြစ်ပေးခံရသူတွေဖြစ်ပြီးအခုလွတ်ရက်စစ်လို့လွတ်ပေးလိုက်တာဖြစ်ပါတယ်။အကြောင်းစုံကို VOA သတင်းတောင်မှအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်ကော့တောင်ရနောင်းလန်းကနေတရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအနာပိုင်တွေကဖမ်းဆီးစစ်ဆေးပြစ်ဒဏ်ပေးပြီးတဲ့နောက်မှာတော့အမျိုးသား90ဦးအမျိုးသမီး10ဦးနဲ့ကလေး2ဦးကိုရနောင်းကော့တောင်လန်းကနေမြန်မာနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်။ရှီပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ်
။သူတို့တွေကိုကျွန်တော်သိရတဲ့လောက်ကဒီမလေးရှားနယ်စပ်ကိုဖျက်ချုပ်ကြမဲ့စစ်တပ်တွေကိုပြောထိုင်းအနာဂတ်မြတ်ကြီးရှိတယ်လို့အဲ့ဒါသွားစစ်ဆေးတယ်စစ်ဆေးပြီးတဲ့ခါမှာဒီလူကုန်လူတွေပေါ်ကြပြီးခေါ်လာတယ်ဆိုတော့သိရှိလိုက်တဲ့ခါမှာဒီမှာနိုင်ငံကြီးလက်ကျန်တဲ့ပြည်ကြောင့်ပြည့်တယ်ဒါကြဟိုအထောက်ထားမဲ့ပြီပေါ့နော်ဒီအဲ့ဒီလိုဟိုလက်သက်ထွက်ကြောဝင်ရောက်လာပြီးမှတရားမလို့ထိုင်းတဲ့ပုဂ္ဂိုလ်တွေရဲ့နောက်ခံအနာဂတ်မြတ်လိုက်နံချက်ပြီးမှအထောက်ထားရှိရှိစစ်ဆေးကြပြီးအားလုံးပေါင်းစပ်ပြီးမှပြည့်ပြည်ကြောင့်ပြည့်တာပါ
တချို့မြန်မာနိုင်ငံသားတွေဟာနေဆက်စစ်စေးရဲချုပ်တွေမှာပဲရဲကြကြချုံနောင်ခံထားရတာပါတချို့ကတော့လူကုန်ကူးမှုတွေနဲ့ပတ်သက်နေတာကြောင့်စစ်ဆေးမှုတွေခံနေရဆဲဖြစ်ပါတယ်2019ခုနှစ်ထဲမှာထိုင်းမလေးနေဆက်ကိုကော့တောင်ရနောင်းလန်းကနေခိုးဝင်လာသူလူ9000လောက်ကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါတယ်ရာကနန်းလောက်ကိုပဲပြန်လည်ဆဲပြောင်းပေးခဲ့ပါတယ်ကော့တောင်ရနောင်းလန်းကနေလူကုန်ကူးသူတွေကထိုင်းမလေးနယ်စပ်အထိပို့ခဲ့ကြပြီမဲ့ထိုင်းမလေးနယ်စပ်မှာလူပွဲစားတွေကိုဇက်တိုက်ဖမ်းဆီးနေတဲ့အတွက်မြန်မာနိုင်ငံသားတွေကိုရာဘာတောတွေနဲ့တဘာဝတောတွေထဲမှာစွန့်ပစ်သွားတာကြောင့်မြန်မာတွေအစာရေစာပြက်လက်ပြီးဖမ်းဆီးခံရမှုတွေကိုလည်းကြုံခဲ့ရတာပါအခုမြန်မာပြည်ဘက်ကိုပြန်လည်ပို့ဆောင်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့ကော့တောင်မြို့ဗရင်နာအမှတ်2စိတ်ကန်းဘော်ဒရာကနေမြို့နယ်ထွေထွေအုပ်ချုပ်ရေးမှုဦးစီးဌာနကတာဝန်ရှိသူတွေလူ့သမားညွန်ကြားမှုဦးစီးဌာနကတာဝန်ရှိသူတွေလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကဆွဲပြောင်းလက်ခံခဲ့ပြီးလိုအပ်တဲ့စစ်ဆေးမှုတွေလုပ်ပြီးမှတော့တချို့ကိုနေရပြန်ပို့ပေးခဲ့ပါတယ်ရှင်
။ VOA သတင်းတောင်မှအေးမာရဲ့သတင်းပေးပို့ကြပါ။ဆက်လက်ပြီးနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။တောင်ကိုရီးယားမှာချလာတဲ့အမေရိကန်တပ်ဖွဲ့ဝင်18000အထက်ကုန်ကျစရိတ်ကိုမျှဝေကြခံရေးဆွေးနွေးပွဲအသစ်တွေကိုအမေရိကန်နဲ့တောင်ကိုရီးယားတို့ဒီသတင်းပတ်အတွင်းလုပ်ဖို့ရှိပါတယ်။လက်ရှိသဘောတူညီချက်ကဒီနှစ်ကုန်မှာတက်တန်းကုန်တော့မှာဖြစ်ပြီးတောင်ကိုရီးယားဘက်ကလက်ရှိတဲ့ငါးစားတိုးပေးဖို့သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတယ်ဆိုတဲ့သတင်းလည်းထွက်ပေါ်နေပါတယ်။ထရမ့်ရဲ့တောင်းဆိုချက်ကြောင့်အမေရိကန်စံကြေရေးတံပြန်စိုးကျိုးဖြစ်လာမှာတချို့ကစိုးရိမ်နေတဲ့အကြောင်းစိုးမျိုးတော်ကနေဘေဂါလိုပြပုတ်ထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်တပ်ဖွဲ့ရဲ့ကုန်ကျစရိတ်တွေတောင်ကိုရီးယားကပူထဲဝင်ဖို့သမ္မတဒေါ်နယ်ထရမ့်ပြောတာကိုအကန့်ကွက်တဲ့အနေနဲ့ဆိုးမျိုးတော်ကအမေရိကန်တန်အမတ်ရဲ့နေအိမ်ခြံဝင်းနဲ့တောင်ကိုရီးယားကျောင်းသားတွေအတင်းဝင်ပြီးဆန္ဒပြခဲ့ကြပါတယ်။တောင်ကိုရီးယားနဲ့တခြားမဟာမိတ်တွေဟာအမေရိကန်ပေါ်အမျက်ထုတ်နေတယ်လို့ထရမ့်ကပြောပါတယ်။လက်ရှိတောင်ကိုရီးယားကထဲဝင်နေတဲ့ပမာဏထက်9ဆကျော်တိုးပြီးဖို့သမ္မတထရမ့်ကတောင်းဆိုထားတယ်ဆိုတဲ့ပေါ်အတော်များများကလွန်လွန်းတယ်ဆိုပြီးမြင်ကြတယ်လို့ဧလာသူရှင်ဘုံချူးကပြောပါတယ်။
다만미국이과도한방위비분담금을요구할때
나가두위고아메리칸가동코리아고무쇼란따옹소니메소인도다아대비못시부로대초가면라비아메리칸산진인어민디찌트와라나이지시바레
2000삐루닛바인디가베동코리아마아메리칸산진예산나뱌외지리픽케바디레다바메디그니에체이마로아메리칸산진예드보라면디퇴지못뚜야바우동코리아나이겐다ကော့ conservative liberal riba American ne maha meisa san yi go jae jae bian bian thauk khan ne so ra du du sit dan ni ma twi ya ba de da ba me a ri atai a nie dan shi ni me so le ama gan jan myo shi tha ra do ma hou ba u kong ja si nya wi ja khan ye kaisa trump ga po twon la ra ne a mya twi mien ni ja san na pya wae myo ri po twi la ya go shi ba de so myo ro taw be 4 na yi jaw wi de ni American ye a nien bwa bwe dong khwin dong sa ni cha tha de po kan kwet de dida gan jaw da ri ga lan go လုံးဝပိတ်ပစ်ထားကြပါတယ်။ကုန်ကြမ်းစိတ်မျှဝေကြခံရေးဆိုင်ရာငင်းပွားမှုပေါ်မှာလည်းသူ့မကျေနပ်ဘူးလို့တကြွလို့ရှားသူခင်မြန်းကျဲကပြောပြီးမေးခွန်းထုတ်ပါတယ်။ချီကွန်ဖန်ကျဲယုကဟာကိုအင်ဂျင်ကမဲကီနော်မော်အော်တိုဒန့်ထန်ကစ်တဲ့မနေဂျူအမ်မီကျွန်တော်အမြင်အားဖြင့်အမေရိကန်တပ်ဖွဲ့တွေကိုထားတဲ့စုစုပေါင်းကုန်ကြမ်းစိတ်ထက်အမေရိကန်ကပိုပြီးတော့တောင်းနေပါတယ်။ဒါကိုတောင်ကိုရီ
있을지 있을지 모르지만은
트럼프는 나서마 동코리아 시간에 빠싼 보여다 됐어요. 나마 투 아메리칸의 동코리아 자 꿰도 온 다슈 라이다 베 펴발리메.
다 하핀 대만 트럼프가 보보비 예선 야유 진이래 야라드쿠 핏니봉 야바레 크냐.
고쳐땡 디비아 떠와라 바 셀레피 아메리칸 나이가자이 사인라와 사야드린 사마다 보고 마땡이 타이카 뼈뼈 비오베 크냐.
American Tamara Donald Trump satin Darwin Tansong Pi Nau Ma Ro Tacha Naingan Dwi A Ni Ne American Tan Ga A Myat Thong Ni Da Ko Khwe Ma Pyu Daw Bu Lo Gri Pyu Ke Da Ba American Ye Maha Mait Dwi Ga American A Paw A Su Ha Song Lou Yat De Chu Le Shi De So Pi Tamara Trump Ga Ma Ja Khana Swet Swae Ke Da Ba
For many years we're losing billions and billions with these countries
Di Nang Ga Ni Ne Dollar Tan Thong Chi So Shou Ni Da Ni Paw Mya Swa Ja Ke Ba Bi ဥပမာနဲ့ပြောရလို့ရှိရင်ဒီနိုင်ငံတွေနဲ့မာမိတ်ကြည့်ရတာကျွန်တော်တို့အတွက်တော့အစိုးရကစိုးစုံလုပ်ရပါပဲကျွန်တော်တို့ရဲ့မာမိတ်တွေကရန်သူတွေနဲ့တောင်မှကျွန်တော်တို့စီကနေအမျက်ထုတ်နေကြပါတယ်တချို့ကြောင့်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးလူတို့ကိုရှင်းပြပါပါညောက်အတ္တလန္တိတ်ဆစ်စာချုပ်အဖွဲ့နေတိုးရဲ့ကုန်ကြစည်အတွက်ဥရောပမှာမာမိတ်တွေဘက်ကညံ့ညတ်တတ်ထဲဝင်ကြက်ခံမှုမရ
မဟာမိတ်အဖွဲ့ကနေနှုတ်ထွက်မယ်ဆိုပြီးပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်အများစုကတော့နေတိုးလိုအဖွဲ့အစည်းကတန်ဖိုးရှိတယ်လို့ပြောဆိုကြတဲ့အပြင်နိုင်ငံတကာရေးရာမှာအမေရိကန်ဘက်ကတက်တက်ကြွကြွနဲ့ဆက်လက်ပါဝင်ဆောက်ရွက်ဖို့လိုလားနေတဲ့အကြောင်းကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ရဲ့အမေရိကန်နိုင်ငံခြားရေးမူဝါဒနဲ့အမေရိကန်ပြည်သူအမြင်ဆိုင်ရာသုတေသနစစ်တမ်းကဖော်ပြပါတယ်။ကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ရဲ့ဥက္ကဋ္ဌအီဗိုဒါလ်ဒါကအခုလိုပြောပါတယ်။
Large majority of Americans continue to support the idea that the
American Nazi talk and are American နိုင်ငံခြားရေးမူဝါဒရဲ့အဓိကမှန်တဲ့ကြီးသုံးရဖြစ်တဲ့မဟာမိတ်ကုံသွေးရေးဒီမိုကရေစီနဲ့လွတ်လပ်ခွင့်တို့ဟာကျွန်တော်တို့ရဲ့ရည်မှန်းချက်တွေပြည့်မီရေးအတွက်အခြေခံမူတွေဖြစ်ပြီးရည်ကြီးတဲ့ချက်ကတော့ကမ္ဘာမှာဒီကန္နာကြီးသုံးရလုံးကိုကောက်ွယ်ပေးထမ်းနိုင်ရေးအတွက်အမေရိကန်အနေနဲ့ဥဆောင်မှုအခန်းကဏ္ဍကိုရယူထားရမှာပါ။
အမေရိကန်ပြည်သူတွေရဲ့84ရာခိုင်နှုန်းကနေတိုးအဖွဲ့လိုစည်ရေးမဟာမိတ်တွေကအမေရိကန်ကိုပိုပြီးဘေးကင်းလုံခြုံစေတယ်လို့ယုံကြည်ထားကြောင်းစစ်တမ်းကဖော်ပြပါတယ်။တခြားနိုင်ငံတွေမှာအမေရိကန်အနေနဲ့စည်ရေးအရာဆက်လက်ထားရှိဖို့ပြောဆိုသူကအမေရိကန်ပြည်သူအလုံးရဲ့ထက်ဝက်ရှိပြီးဒီလိုထားတာကပြည်ရင်းကအမေရိကန်နေအတွက်အကာအကွယ်ပေးရာရောက်တယ်လို့ပြောပါတယ်။သမ္မတထရန့်ကိုထောက်ခံသူတွေကတော့ပြည်တွင်းရေးကိုသာပိုပြီးအယုံဆိုင်လိုတဲ့တီးတန့်တရှိရေးသမရရဲ့မူဝါဒတွေကိုအခိုင်အမာရပ်တည်နေကြစေဖြစ်ပါတယ်။ကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ကပညာရှင်ဒီနာစမက်ကအခုလိုပြောပါတယ
်။ The loudest part of the America of သမရထရန့်ဘက်ကအမေရိကန်လူမလိုင်တွေနဲ့တက်ချွာလှုပ်ရှားသူတွေမှာအတိတ်အမြင်သာဆုံးကိစ္စကတော့သူတို့ကပိုးပြီးဩဇာရှိတယ်။မီဒီယာနဲ့လူလူကြားမှာသူတို့ကပိုးပြီးနေရာရတယ်ဆိုတဲ့အပေါ်မှာယုံကြည်နေကြတဲ့အချက်ပဲဖြစ်ပါတယ
်။မဟာမိတ်တွေအရေးမှာကြေကြေပြန့်ပြန့်ထောက်ခံထားပေမဲ့တခြားနိုင်ငံတကာရေးရာတွေမှာတော့အမေရိကန်တွေကြားကွဲပြားနေကြပါတယ်။ Center for a New American Security က Richard Fountain ကအခုလိုပြောပါတယ
်။ So the three big issues in the report that
အစိုးရကလည်းမှတွေ့ရတဲ့သဘောထားကွဲပြားနေတဲ့ကိစ္စ၃ခုကရာသီဥတုပြောင်းလဲမှုလူဝင်မှုကြီးကြပ်ရေးနဲ့တရုတ်အရေးဖြစ်ပါတယ်ဒီကိစ္စတွေအပေါ်မှာ Republican တွေနဲ့ Democrat တွေကြားလုံးဝကွဲပြားနေတာတွေ့ရပါတယ်
လူငယ်လူရွယ်တွေကအမေရိကန်ရဲ့အကြီးဆုံးမဲဆန္ဒရှင်အုပ်စုဖြစ်လာတာနဲ့အတူပဲအပြောင်းလဲကြီးတွေကိုလည်းသုံးသပ်သူတွေကခန့်မှန်းထားကြပါတယ်။အမေရိကန်ရဲ့နိုင်ငံတကာဆက်ဆံရေးကိစ္စကလာမယ့်2020ပြီးနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးကြမယ်။အမေရိကန်ပြည်သူတွေအတွက်ဘယ်လောက်အရေးကြီးတယ်လဲဆိုတာကိုကဘာကစောင့်ကြည့်နေကြတယ်လို့လည်းကျွမ်းကျင်သူတွေကပြောဆိုကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA တို့ရရှိများခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA Facebook စာမျက်နှာ VOA Burmese News ကနေလည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါပြီအခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ခင်းအင်္ဂလိပ်စာနဲ့တူသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကဏ္ဍမှာလည်းအခုလိုကြားကြရမှာဖြစ်ပါတယ
်မခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တရားရဲ့အတ္တပေါ့သူကပြောတယ်မေလီစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရေး option နဲ့အားရှိတယ်ပေါ့ဗျာ။ညာဘက်သူပြောချတယ်အဲ့နဲ့အမပထမ
မလေးရှားနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုဒုက္ခသည်ကလေးငယ်ဖြစ်ရောက်ရှိလာတဲ့မတ်မြတ်သက်စုဟာဘာကြောင့်အမေရိကန်စစ်သားတယောက်ဖြစ်ခံယူပြီးဆုံးဖြတ်ခဲ့တာပါလဲ။မကြာခင်နားဆင်ကြရပါမယ်။ဒီလိုအစီအစဉ်တွေတဲကအရင်ဆုံးတော့ကမ္ဘာသတင်းဌာနမှရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မပြတ်မတ်ဤတန်စင်နဲ့အတူကောင်းလို့တင်ပြလိုပါရခင်ဗျာ။အောက်တိုဘာလ25ရက်နေ့ရက်စွဲနဲ့ bangkokpost.com မှာရေးသားထားတဲ့ရခိုင်အရေးကြိုးပမ်းမှုကနေအာဆီယံလက်ဆောင်ဆိုတဲ့သတင်းဆောင်မကနေကောင်းတော့တင်ပြလိုပါတယ်။ပြီးခဲ့တဲ့ဇူလိုင်31ရက်နေ့ကအာဆီယံနိုင်ငံကြီးဝန်ကြီးတွေရခိုင်အရေးဆွေးနွေးပြီးတဲ့နောက်အဖွဲ့ဝင်နိုင်ငံတွေရဲ့သုံးသပ်ချက်မှာသဘောထားကွဲလွဲမှုတွေရှိနေတယ်ဆိုပြီးအစာချီရေးသားထားပါတယ်။ရွန်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ကိုရောက်ပြီးနှစ်နှစ်အကြာဒီပြဿနာဖြေရှင်းရေးမှာအာဆီယံအဖွဲ့အနေနဲ့စီလျော်မှုရှိမရှိဆိုတဲ့မေးခွန်းကိုရင်ဆိုင်လာခဲ့ရပြီလို့ဆိုပါရယ်။ရခိုင်ရေးလူသားချင်းစာနာထောက်ထားမှုနဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေအာဆီယံအဖွဲ့ကပေးနေပေမဲ့လည်းပြဿနာဖြေရတဲ့အခြေခံအကြောင်းရင်းကိုအတိအမှတ်ပြုဖို့ကတော့တွန်းဆုံနေပါရယ်တဲ့။ပြီးခဲ့တဲ့ဝန်ကြီးအဆင့်အစည်းအဝေးကစပြီးအာဆီယံအဖွဲ့ဟာရခိုင်အကြက်တဲကနေလက်ရှောင်နေုံသာမကအဖွဲ့ကြီးရဲ့တစိတဝါနဲ့ရှိမှုဟာလည်းရောပါလာနေတယ်လို့ဆိုပါရယ်။ဒါပေမဲ့အင်ဒိုနီးရှားနဲ့မလေးရှားတနိုင်ငံချင်းစီရဲ့ကြိုးပမ်းမှုတွေကတော့ထူးခြားတယ်လို့ဆိုပါရယ်။ပရောဂျာတွေကိုနှိပ်စက်တာလို့ပြပြတန်တန်နှိပ်စက်တဲ့ကိစ္စမျိုးကိုဝေဖန်တာကိုဝင်ရောက်ဆက်ပတ်တယ်ဆိုရဲစကားရကိုမသုံးသင့်တော့ကြောင်းမလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကပြောတယ်လို့ကုလသမဂ္ဂညီလာခံမှာအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကလည်းမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေကိုစန့်ကျင်ခွဲခြားတဲ့ဥပဒေတွေကိုဖျက်သိမ်းသင့်တယ်လို့ဒုက္ခသည်တွေပြန်လာနိုင်မဲ့ကောင်းမွန်တဲ့အခြေအနေကိုဖန်တီးပေးဖို့နဲ့ပြည်မှုကျွလွတ်တွေကိုတရားစီရေးဆိုတဲ့အချက်သုံးချက်ကိုတင်ပြခဲ့ပါတယ်အချိန်ထဲမှာပဲ American Outlook တော်ကလည်းဗနာရေးဆိုင်ရာပိတ်ဆို့မှုတွေကိုလုပ်ဖို့ Dolman Act ကိုလည်းပြဋ္ဌာန်းခဲ့တယ်လို့ Geneva ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာလည်းကမ်ဘီယာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ Convention ကနေမြန်မာဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံဝန်တိုင်ကြားဖို့ကိစ္စတွေစတင်လုပ်ဆောင်နေပြီဖြစ်ပါတယ်ကုလသမဂ္ဂစုံစမ်းရေးမှုတွေကမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံစီးပွားရေးလုပ်ငန်းကြီးတွေကိုပြစ်တင်ပြောဆိုကြတဲ့ကြောင့် Esprit ကမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့ကုမ္ပဏီနဲ့အလုပ်လုပ်တာကိုရပ်ဆိုင်းခဲ့တယ်လို့ H&M နဲ့ Bessela ကုမ္ပဏီတွေကလည်းသူတို့လုပ်ငန်းတွေကိုပြန်လည်သုံးသပ်မယ်လို့ဆိုပါတယ်။ပြီးခဲ့တဲ့3လကဖြစ်ခဲ့တဲ့ဒီအဖြစ်အပျက်တွေကိုကြည့်မယ်ဆိုရင်ရွန်ဂျာရေးပြောက်ွက်မသွားသေးဘူးဆိုတာကိုပြသနေပါတယ်လို့ဆိုပါတယ်။ဒါကြောင့်ရခိုင်ရိုဟင်ဂျာရေးဟာအာဆီယံအတွက်အမဲဆက်တစ်ခုဆက်ဖြစ်နေမှာဖြစ်တယ်လို့အဖွဲ့ပေါ်ယုံကြည်စိတ်ချရမှုတွေကလည်းရောပါလာစေနိုင်တယ်လို့ဆိုပါရယ်။ဒါပေမဲ့နိုဘလာ2ရက်ကနေ4ရက်ထိဘန်ကောက်မြို့မှာလုံမဲ့အာဆီယံထိပ်သီးအစည်းအဝေးဟာဒီကိစ္စပြန်လည်စဉ်းစားဖို့အခွင့်အရေးတရဖြစ်ကြောင်းအာဆီယံအဖွဲ့နဲ့မြန်မာအကြဆွေးနွေးပွဲတွေဟာလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ကိစ္စရပ်တွေထက်ပိုပြီးဆွေးနွေးလာတဲ့အကြောင်းလည်းရေးသားထားပါရယ်။ ကော်ဗီ19ရဲ့အစီအကံစာထဲမှာရခိုင်ရေးဖြစ်ရှင်ရေးလုံခြုံရေးလူခွင့်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စသုံးခုစလုံးကိုတပြိုင်တည်းအချိန်ကြိုင်လှုပ်တင်တယ်လို့យေတာထားရမှာအစီအကံစာပါတိုက်တွန်းချက်တွေကိုအကောင့်ထဲပေါ်ဖို့လွတ်လပ်တဲ့အဖွဲ့တစ်ခုကနေအစီအကံစာကိုပြန်လည်သုံးသပ်မယ်ဆိုရင်ရှေ့လျှောက်ဆွေးနွေးဖို့အခြေခံအချက်တစ်ချက်ကိုရရှိမှာဖြစ်ကြောင်းရခိုင်ကလူများစုအနေနဲ့ကြီးကြပ်ပြီးတရားဝါပြောတဲ့အနာဂတ်ကိုလိုလားနေကြကြောင်းရည်တာထားပါတယ်။ဒီဆောင်မကိုမလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းတမ်ဆရီဆယက်ဟမစ်အယ်ဘာ၊ဒတ်တာမဂျီဟောင်း၊လတ်တီရှာဗန်ဒန်အဆူမ်၊ထိုင်းတာမဂျီဟောင်း၊ကုပ်ဆက်ချူတီကောလ်နဲ့အင်ဒိုနီးရှားပမောကဒီနာဝစ်နူတို့ပူးတွဲရည်တာထားတာဖြစ်ပါတယ်ခင်ဗျာ။
ရွှေဂျာရီနေရဲ့ရင်ကိုပြန်လာဖို့အစင်းနေဖြစ်နေပြီလို့ပြောတဲ့မြန်မာဆိုရဲခေါင်းစဉ်နဲ့လယ်ရီဂျာဂန်ကအောက်တိုဘာလ24ရက်နေ့တုန်းကရေးထားတာကိုဘန်ကောက်ပို့စ်ဒေါ့ကွန်မှာဖတ်ရပါတယ်။ရွှေဂျာဒုက္ခသည်ပင်မြန်မာနိုင်ငံကိုပြန်လာစေခြင်းနဲ့အကြောင်းနဲ့သူတို့ကိုလက်ခံဖို့ပြင်ဆင်ထားတယ်လို့လူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောတဲ့အကြောင်းကိုကရေးသားထားပါတယ်။အချိန်ချင်းမအောင်မြင်ဖြစ်နေတဲ့ပြည်လည်လက်ခံရေးစီစဉ်ပြန်ဆနိုင်ဖို့အတွက်ပြန်လာမယ်လို့သဘောတူထားတဲ့ဟိန္ဒူဘာသာဝင်ဒုက္ခသည်အယောက်400ကျော်ကိုဗင်္ဂါဒေ့ရှ်အနေနဲ့ချက်ချင်းပြန်လှုပ်ပေးဖို့သူကတိုက်တွန်းထားတယ်ဆိုပြီးတော့ဘန်ကောက်ပို့စ်သတင်းစာနဲ့တီးတန့်တွေ့ဆုံမိញမှုအတွင်မှာပြောဆိုသွားတယ်လို့ဆိုပါတယ်။မြန်မာဗတ်ချမ်းမှာရိုဟင်ဂျာတွေနေထိုင်ဖို့အဆင်သင့်မဖြစ်သေးတဲ့အခြေအနေတွေရှိနေတဲ့အကြောင်းမြန်မာအစိုးရကိုပညာရှင်တွေကတည်တင်ပြောဆိုနေတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်။ပြန်လည်လက်ခံရေးအစီအစဉ်မဆနိုင်တဲ့အပေါ်မှာဘင်္ဂါဒေ့ရှ်ဘက်ကမြန်မာအပေါ်ပြစ်တင်ပါတယ်။လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒီလိုဘင်္ဂါဒေ့ရှ်ဝင်ကြီးချုပ်ရှေ့ခါစီနာပြောဆိုချက်ကိုညှင်းဆိုပြီးတော့မြန်မာနိုင်ငံမှာအရင်နှောင်းကနေခဲ့ဘူးလေဆိုတာကိုစစ်ဆေးပေးတာသူတွေကိုပြန်လက်ခံဖို့အသင့်ပဲလို့စစ်တိုက်ပြောဆိုနေတယ်လို့យေတာထားပါတယ်။မြန်မာဆိုရရဲ့တရားဝင်စီးစင်းင်းတွေအရရိုဟင်ဂျာဒုက္ခသည်အမျိုးသား168ယောက်နဲ့အမျိုးသမီးအယောက်290တို့ဒီနှစ်ထဲမှာမောင်တော်ကိုပြန်လာခဲ့ကြပြီးတော့ပြန်လည်လက်ခံရေးစခန်းတွေမှာစီးရင်သွင်းထားတယ်လို့ဆိုပါတယ်။နိုင်ငံသားစီစီရင်ကပြNVC ကိုက်ဆောင်ထားသူတွေမှာနိုင်ငံသားဖြစ်ခွင့်ရမယ့်အဆင့်ကိုဆက်သွားနိုင်မယ်လို့မြန်မာဆွေရကပြောဆိုနေတယ်လို့လည်းဆိုပါတယ်။ NVC ကတ်ကိုကင်ထားရင်လွတ်လပ်စွာသွားလာခွင့်ရှိမယ်လို့ဒေါက်တာဝင်းမြတ်အေးကပြောထားပေမယ့်လက်တွေ့မှာတော့ဒုက္ခတွေစခန်းအပြင်ကိုသွားလို့မရတဲ့အခြေအနေမှာပဲရှိနေတဲ့အကြောင်းရခိုင်ကော်မရှင်ဆိုင်ရာတန်အမတ် Miss Vanden SM ကိုကိုးကားပြီးတော့ရည်သားထားပါတယ်။ဒုက္ခတွေမြန်မာဘက်ကအယုံကြည်မရှိတာကလည်းပြဿနာလို့ဆိုပါတယ်။ရိုဟင်ဂျာကောင်းဆောင်တွေနဲ့ဒုက္ခတွေစခန်းတွေကလူတွေကိုနေရရင်ကိုပြောင်းရွှေ့ဖို့ဆုံးဖြတ်ချက်မချမီမှာမြန်မာနိုင်ငံဘက်ကအခြေအနေတွေကိုလာကြည့်ခွင့်ပေးပါဆိုပြီးတော့လေကုလသမဂ္ဂနဲ့တရုတ်တရမန်တွေရဲ့တောင်းဆိုချက်ကိုမြန်မာဘက်ကလက်မခံဘူးဆိုတာကိုထောက်ပြရည်သားထားတာကိုဖော်ပြပါတယ်ရှင်
VOA American Tango Nasin ရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒေါ်လာလတန်စီစဉ်ပို့ချပေးထားတဲ့ American Style EDM အသုံးအင်္ဂလိပ်စာသင်ခန်းစာကိုပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်စာလုံးပေါင်းက to get to get ကတခုခုကိုဖြစ်စေတာ on on ကအပေါ်မှာ some one apostrophe s someone's ကလူတူတယောက်ရဲ့ nerves nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံးကောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ device ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်ယှက်ဖြစ်တယ်ဆိုရင်ဒီလူလှုပ်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်ယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးရဲ့ပတ်သက်လို့ George Wood ပြတဲ့ဥမာကတော
့ His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးကြီးနဲ့ချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်ယှက်ဖြစ်လိုက်တာဗျာရပ်ဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် His loud singing gets on my nerves I'm going to tell him to stop
စိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်ယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ
to get on someone's nerves
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်ရဲ့ American Style မနေ့ကအင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အခုဆက်လက်ပြီးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ် American Mata Tansi Omi Bigger now, American Setup, Yuiche Gede, Mamia Tesuha, Tessachone Yama, American Bidon Zugo, Malishan and Gangani Duga de Kling to Pier Migan to Yoshi Lagera Pipare, Mamia Tesu, Paja American Setadi of Pier Can Yubo Songja Kerabale, Sitin Antanese at the Mingede, Mamia Tesu Jow, New York Muma, and my PD year when I'm Pitao and Tansound, the Migan Malala Sango Satu and Mimiami, did the Rimba yet Mute Miganama Masumo, Dimbia Tabak.
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
Malala Sanga, the Malaysia Nangan, Gani, we are the same. American Birangzu, Yaula, Rome, Chimabo, no, Tamili, a Draco, Jotin, Pinsingere, Harishi, to the Pinna, Pinna, Yene, Badaluo, no, who Yaula, Chima, Mamia Tasua, at the Sachani Beshi, the Sejo, that the Milisoro, two drop Pinna, Sapio, Thin I move, no, Palumia, Ama Pagani Biro, Josaka, Rashile, now the Mamia Tasu and Nineo, the Chow Nibo, to the Pin New York Gas, at the Chowni Ma, to Sar Libio, Thin.
ໂຕບັກກະນີ້ໂຈຊາອັດທົກແຂ່ຫາໄດ້ອະນີທາຕະຄູໂກທີ່ອະມາມີກິນຕຽວນີ້ເນຊິ້ນປຽໄປບາເນາະປະຖະມອຸດົມອະມາດີມະລີມານີລົງວ່າລະຕະມີລີໂຕປະຊູຈີດີຕັດລຸຍາໄດ້ຈ້າງຕະຄູບໍເນາະອັນນີ້ມາລະໂຕອັງກຣິດສາຕິນໄດ້ຫາລະສອັງກຣິດສາອະໄຂກັນນີ້ຫາຕະມີລີມາຊິເອີ້ລະຕະມີລີຫາອັດອັນແລ້ວອັງກຣິດສາມາອະໄຂກັນຊິເກເລອະມາລະດີນິວຢອກດີຄວີນສ໌ໂກອະມາລະຍောက်ແດ່ ပါတယ်။ငါသမီးလေးကိုကြောင်းတက်ချက်လဲဆိုတော့အမှန်တမ်းကျတော့အမသမီးရဲ့အသက်ကကြီးသွားတယ်ပေါ့ပြောရမယ်။အဲ့ဒါနဲ့ဒီအိုအီရနေပြီးတော့အမတို့မေးတယ်ဒီမလေးရှားမှာနေလို့ပဲအဲ့ဒီကြောင်းတက်ထည့်လဲစာတီဖိတ်ကိတ်ပါလားဆိုတော့အမကမပါလာခဲ့ဘူး။ယူရမှလည်းအမမသိဘူး။နောက်အဲ့ဒီကြောင်းကလည်းမပေးဘူးညီမရဲ့။ အဲ့တော့အမကတို့ဒီအိုအီကနေပြီးတော့အမရဲ့ဒီအင်္ဂလိပ်စာနဲ့သက်ဆိုင်တဲ့ယူတာဟိုင်းစကူးကိုဆွဲလိုက်တယ်။အဲ့ဒီမှာအမကတမီးကဂရိတ်9ရနေစတက်ရတယ်။အဲ့ဒီမှာကျောင်းစားသွားအတန်းလေးမှာတမီးလေးကိုသူတို့ကနေပြီးရေးဖြည်ပြီးဖြည်ခိုင်းနေပြီးရခါကျတော့အင်္ဂလိပ်စာ novel ဖတ်ခိုင်းတယ်။တမီးလေးကဖတ်နိုင်တယ်။ဒါပေမဲ့သူအန်နာသူတို့ကနေတော့ဂရိတ်9ရနေစတက်။နင်းအဆင့်မိတယ်ဆိုရင်တော့နင်းကိုငါတို့တွေကဒီအတန်းခုန်ပေးမယ်လို့သူကတော့ပြောတယ်။ဒါပေမဲ့သူတို့အတန်းတော့မခုန်ပေးဘူး။ဂရိတ်9ရနေပြီးတမီးကစတက်ရတယ်။အဲ့တော့အမကလည်းတမီးလေးကိုအားပေးတယ်။အမတမီးအသက်တော်နည်းနည်းကြီးသွားတယ်။ဂရိတ်9အသက်ထည်နေကြီးသွားတယ်ဆိုတော့နင်းအားမငယ်နဲ့ဒါနင်းပေးစက်ကနေစ
ဒီတာဝန်ထမ်းဆောင်နိုင်မှုသူသွားပြီးတော့မှဒီအခြေခံစစ်တပ်များတင်တဲ့သွားပြီးတက်နေရလို့သိရပါတယ်ဆိုတော့ဘာဖြစ်လို့စစ်တပ်တန်းတက်ဖို့သူဆုံးဖြတ်ခဲ့တာလဲသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်လားနောက်ပြီးတော့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်မှုသူဘာကြောင့်ရွေးချယ်ပြီးခဲ့တာလဲသူ့ကိုယ်ပိုင်ဆုံးဖြတ်ချက်လားဒါမှမိခင်ရဲ့ဒီရွေးချယ်ပေးမှုကြောင့်လားအဲ့ဒါလေးနည်
လာပြီးပြောတော့ तू อ่ะအဲ့ဒီမှာ तू စိတ်ဝင်စားတယ်ဆွဲကျူးလေးကို तू อ่ะရတဲ့အခါမှာ तू ပြောတယ်ဟုတ်ပေါ့နော်အမေကြီးပေါ့ဟိုမိမိဒီအာမေလေးကိုဟိုဒီ join တယ်နေပေါ့နော်အဲ့တော့အမကသဘောမတူဘူးညီမရေပြောရရင်တော့လုံးဝအမအရင်တယောက်တည်းရှိတာငါလုံးဝသဘောမတူဘူးမင်းဟောငါမခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တယောက်ရဲ့အတ္တပေါ့သူကပြောတယ်မိကြီးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရဲ့ option ကြီးအများရှိတယ်ပေါ့ဗျာညာဘက်သူပြောရှာတယ်အဲ့နဲ့အမပထမတစ်နှစ်မှာအမလုံးဝခွင့်မပြုခဲ့ဘူး grade 10မှာအမကတော့ဟိုပညာရေးဘက်အားလုံးစိုက်ပေါ့နော်ပညာရေးလုပ်ပေါ့ဒီစစ်တပ်ကနောက်မလုပ်နဲ့ပါစစ်ပညာဖြစ်တယ်ပြီးတော့ grade 11ရောက်တဲ့အခါကျတော့လေတခါသူတို့ကြောင်းလာပြီးတော့ recruiting တခါလာပြန်အောင်လာတဲ့အခါကျတော့သူကထပ်ပြောပြမိမိတို့ကြောင်းလာတယ်ဘာညာဆိုတော့အဲ့ဒီမှာသူကအမကိုတစ်ချိန်ထပ်ပြီးတောင်းဆိုတယ်တောင်းဆိုတဲ့အခါမှာကျတော့အဲ့ဒီမှာအမကအလေးနဲ့ပြန်စဉ်းစားတယ်သမီးလေးကိုလည်းအမအငြင်းတဲ့ပေါ့နော် ဒီလိုမျိုးမိခင်အတနေနဲ့အမတသက်လုံးအမထားလို့လည်းမဖြစ်ဘူးလေအဲ့တော့အမနေတော့ကဲသူ့ကိုခွင့်ပြုလိုက်တဲ့အခါမှာသူက grade 11မှာသူက list ပေးလိုက်တယ် list ပေးပြီးရတဲ့အခါကျတော့သူက list ပေးပြီးရတယ်သူကသူ့ရဲ့ army ရဲ့ဥစ္စာကြတော့သူကအနည်းဆုံး high school ပြီးရမှာဆိုတော့သူက list ပေးလိုက်ပေမဲ့လေဒီ high school တက်နေစဉ်ကာလမှာသူကအများနဲ့ဒီ army ရဲ့ activities တွေအားလုံးကိုသူက keep in touch သူကအများနဲ့လုပ်တယ်ဥပမာ saturday တိုင်းမှာသူက future soldier training ဆိုရှိတယ် future soldiers training ကိုလည်းသူကအမြဲတမ်းသူသွားတယ် activity တွေသူလုပ်တယ်ပြီးရအခါကျတော့ step by step ပေါ့နော်သူ physical test တွေ medical examination တွေလုပ်တယ်ပြီးရအခါကျသူအုတ်တန်းတက်စာတွေပါသူတင်ဆိုတဲ့အဆင့်တွေပြီးသွားတဲ့အခါမှာအဲ့ high school graduation ပြီးပြီးတပတ်မှသူကစစ်ပညာသင်တန်းအခြေခံပေါ့နော်စစ်ပညာသင်တန်းကိုသူဖောက်ကယ်လို့လိုင်းတာမှသူသွားတက်ရတယ်အခုတော့သူပြီးသွားပြီပေါ့ပြီးရအခါကျတော့သူခြံမွေးသူ့ကိုဖြေခိုင်းတဲ့အခါမှာသင်္ချာအနှက်ကောင်းတဲ့အတွက်ကြောင့်ဒီမှာ logistic လုပ်ငန်းရှင်ကိုသူရတယ်သူရဲ့ယာတူက logistic specialist ယာတူအဖြစ်သူရရှိနေပါမှာဒီ logistic specialist တယောက်အဖြစ်ရတည်ဖို့အတွက်သူကအခုဒီ Virginia 40မှာသူဒီဒီပညာကိုသူဆက်သင်နေရယ်ပြီးတဲ့အခါကျရင်သူဒီ graduation သူတစ်ခါဖတ်ပြီးနေပေါ့နော်ဖတ်ပြီးပြီးသွားပြီဆိုရင်သူဟာဒီ USရဲ့အပြင် out the tough overseas ကိုသူဆီလွှတ်ချင်ခံရမယ်ပေါ့နော်အဲ့တော့ဘယ်နိုင်ငံကြမလဲတော့အမမသိသေးဘူ
းဟုတ်ကဲ့အဲ့တော့အဲ့ဒီထဲမှာကိုကိုတိုင်းကလည်းဒီနယူးယောက်မြို့မှာရဲရရှိဖြစ်နေတာဝန်ထမ်းဆောင်နေတယ်နောက်သမီးငယ်လေးကလည်းခုဆိုရင်အမေရိကန်စစ်သားတယောက်အနေနဲ့တာဝန်ထမ်းဆောင်မှုသူ့မှာဒီအသင့်အနေထားအထိဖြစ်နေပြီပေါ့နော်ဆိုတော့ဒီအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေထဲမှာတချို့ကလေးငယ်တွေဒီမှာမွေးပြီးတော့ကြီးလာတဲ့ကလေးရှိတယ်မမျက်သက်စုဆိုလို့ရှိရင်တော့ဒီစက်ကြောတက်အရွယ်ကနေစပြီးသူကစူးစမ်းခဲ့ရတာဆိုတော့ဒီလိုမျိုးအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာမယ်မိသားစုတွေထဲမှာဒီလိုမျိုးဒီကိုယ့်ရဲ့ရင်သွေးသားသမီးတွေအတွက်ပေါ့နော်ဘဝအာမခံချက်ရှိဖို့နောက်ဒီအနာဂတ်ကောင်းမွန်မှုအတွက်မိဘတွေအနေနဲ့ဒီလိုမျိုးအားပေးကူညီမှုတွေကိုဆောင်ရွက်သင့်တယ်လို့အမအနေနဲ့ပေါ့နော်အချင်းချင်းကိုပြန်ပြီးတော့ဒီအားပေးစကားပြောချင်တာဒီပြန်ပြီးတော့မျှဝေချင်တာရှိပါလဲရှင
်။အော်ပြောမယ်ဆိုတော့အများကြီးပေါ့ညီမရဲ့ပြောရရင်တော့လေဒီဟိုဥမာဆိုရင်အမသမီးလေးဆိုရင်ဒီနယူးယောက်မှာမွေးတာမဟုတ်ဘူး။အော်ရောက်ရောက်ချင်းသူ grade 9 ကနေစတက်ခဲ့ရတယ်တကယ်ချင်းအပေါင်းအသင်းတွေအကုန်လုံးဆိုတာလည်းသူ့လို refugee မဟုတ်ဘူးဒါပေမဲ့သမီးလေးကသမီးလေးကိုအမမလိန်ခိုင်းဘူးဟိုသူတို့တွေဆိုရင်သမီးလေးကိုအထူးဆန်းလို့ဖြစ်နေ refugee ဆိုတာသူတို့ဒီကျောင်းမှာရှိတဲ့ကလေးတွေက refugee ဆိုတဲ့ဥစ္စာကိုသူတို့လုံးဝမသိခဲ့ဘူးသမီးလေးကိုမြင်ပြီးတော့မှသာ refugee ရာဒါဆိုတာသူကသိရဆရာမတွေကအစားပါဘူးဖေးမာတယ်ညီမပြောရရင်သူတို့ဖေးမာပေးကြတယ်အဲ့တော့အမပြောချင်တာကတော့ဟိုမိခင်တိုင်းမိခင်တိုင်းပေါ့နော်ဟိုအဓိကတော့မိခင်လိုပဲအမကတော့တုံးချင်တယ်ဘာကြောင့်အမအဖေနေရာရောအမေနေရာတောင်းဝင်ယူရတဲ့အတယောက်နေနေရတော့သားသမီးကိုရင်အုပ်မကွာလဲအမထားစီချင်တယ်ပေါ့နော်အမအနေနဲ့ဆိုရင်အမအလုတ်လုတ်တယ်ဒါပေမဲ့ဟိုဥမာဆိုရင်အမဒီနိုင်ငံမှာရောက်တယ်အမ၃-၅ခုအမအလုတ်ကိုမလုတ်ဘူးသမီးလေးနဲ့လည်းအမအချိန်ပေးဖို့အတွက်အမရဲ့ကိုယ်ပိုင်အချိန်ကိုလည်းအမထားတယ်ပြီးတဲ့အခါကျတော့သားသမီးအတွက်ကိုပေါ့နော်အမတို့ကဘာဖြစ်စီချင်တာလဲကိုဖြစ်ချင်တဲ့စန္ဒတစ်ခုရေသားသမီးဖြစ်ချင်တဲ့စန္ဒရေသားသမီးကိုလည်းအရင်လေးရအောင်မသားသမီးဘာဖြစ်ချင်တာလဲအဲ့ဒီစန္ဒနှစ်ခုကိုအမတို့ကပေါင်းပြီးတော့ဘယ်နှန်းကိုရှောက်မလဲနောက်တစ်ခုကကြတော့သားသမီးကိုအခြေခံကောင်းတစ်ခုဖြစ်ဖို့အတွက်အခြေခံကောင်းတစ်ခုတော့ဒီ foundation ကြကြလေးတော့အမတို့ကလုပ်ပေးတဲ့နေပေါ့နော်ဟိုမှာဆိုပညာရေးပေါ့ဟိုကမလာသေးဘူးဆိုရင်ဟိုတခြားနိုင်ငံမှာရှိနေတော့အမေရိကန်ကိုမလာသေးတဲ့ကာလမှာလေပညာရေးတစ်ခုခုကိုတော့အမကသင်ယူစေချင်တယ်တက်မြောက်စေချင်တယ်ဟိုထူးချွန်မှုစရာမလိုဘူးဥပမာဟိုအင်္ဂလိပ်စာနဲ့ပတ်သက်ရင်ကိုကိုတိုင်းလည်းလေ့လာဒီအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာတဲ့သားသမီးကိုလည်းအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာစေချင်တယ်အပြောကောအရေးရောအဖတ်ကောအကုန်လုံးကိုပေါ့နော်အကုန်လုံးအဲ့လိုမျိုးပြင်ဆင်ပြီးတော့ဟိုအမကတော့လာစေချင်တယ်လာတဲ့အခါမှာလေဒီမှာကြုံတွေ့ရမှာတယ်တော့အများကြီးရှိတယ်ဒါကတော့ကိုယ့်ရဲ့နေရာဒေသပေါ်မှာမူတည်ပြီးတော့အမားတို့ရင်ဆိုင်မှုတွေကတော့အများကြီးရှိတယ်စိန်ခေါ်မှုကကိုယ့်လူမျိုးအချင်းချင်းမှာလည်းကိုယ့်ကိုစိန်ခေါ်တဲ့လူရှိတယ်အဲ့ဒီဟာတွေအတွက်ကိုကမိခင်တရားအနေနဲ့မမမမနဲ့စိတ်ဓာတ်ခိုင်မာဖို့လေလိုသလိုကိုကိုကိုလည်းရပ်တည်နိုင်ရမယ်သားသမီးရဲ့အရှိမလည်းမမမမရပ်တည်နိုင်တဲ့ခွန်အားနဲ့စိတ်ဓာတ်တော့ရှိစေချင်တယ်ပေါ့နော
cause it only serves to make me more determined. မြတ်မိကနာဒမတ်စုံမေးမြန်းတင်ပြထားတာပါအခုတော့ဒေါက်ကမျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့တိတ်ပန်တဲ့ဤပညာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
လူသားတွေရဲ့လူနေမှုဘဝကိုအကြီးအကျယ်ပြောင်းလဲစေခဲ့တဲ့ lithium ion battery တီထွင်သူသိပ္ပံပညာရှင်သုံးဦးကို2019အတွက်ဓာတုဗေဒနိုဘယ်ဆုပေးရလိုက်ပါတယ်။ဒီသိပ္ပံပညာရှင်တွေရဲ့တီထွင်မှုဟာနိုဘယ်ဆုနဲ့ဘလောက်ထိုက်တန်လဲဆိုတာကိုဒေါက်တာပရိသာသင်ကပြောပြပေးမှာပါ။
ဓာတုဗေဒနိုဘယ်ဆုရတဲ့ဟာ lithium ion ဆိုတဲ့ပေါ့နော်ပြန်အားသွင်းလို့ရတဲ့ဓာတ်ခဲတစ်မျိုးနဲ့ပတ်သက်ပြီးတော့မှနိုဘယ်ဆုရကြပါတယ်ဓာတ်ခဲအကြောင်းနည်းနည်းလေးပြောပြရင်ဘာကြောင့်သူတို့ထိုက်တဲ့ကြံရလဲဆိုတော့သိလာပါလိမ့်မယ်ဓာတ်ခဲက lead cell ပေါ့နော်ခဲနဲ့လုပ်တဲ့ကျွန်တော်တို့ကားထဲမှာသုံးတဲ့ lead acid battery နောက်ပြီး nickel cadmium niket battery နောက် nickel metal hydride နောက်အခုနောက်ဆုံးပေါ်က lithium ion ပြီးတော့ lithium polymer battery အမျိုးအစားပေါ့နော်သုံးလေးမျိုးလောက်ရှိပါတယ်
ဒီ battery တွေထဲမှာနောက်ဆုံးတီထွင်တဲ့ Nobel ဆုရတဲ့ lithium ion battery ကတော့အခုဆိုနာယောဂါရှင်တွေသုံးတဲ့နှချက်သေးသေးလေးတွေကစားပြီးလျှက်စစ်စွမ်းရင်ထုတ်တဲ့စိတ်ဝင်ကြီးတွေအထိသုံးနေကြတာပါဒီလိုသုံးဝင်လာတဲ့ lithium ion battery ထုတ်နိုင်အောင်အဆင့်ဆင့်စ조사ခဲ့ကြတာဖြစ်ပါလေ
ပထမအဥုံစဆွင့်ခဲ့တဲ့ဟာတော့ lead battery အဲ့ဒါတော့18ရာစုကပြင်သစ်ယူပါဗေဒပညာရှင်တဦးကထွင်ခဲ့ပါနောက်19ခုရာစုအစောပိုင်းလောက်ကြတဲ့အခါဆွီဒင်ကသိပ္ပံပညာရှင်တကူကနီကယ်ဆိုတဲ့ဓာတ်ထုနဲ့ကက်ဒမီယမ်ဆိုတဲ့ဓာတ်ထုကိုလျှက်လိုက်ရေထဲမှာထည့်ပြီးတော့နီကယ်ကက်ဒမီယမ်ကိုထွင်ခဲ့ပါတယ်။အဲ့တော့ lead acid battery လောက်တော့မလေးဘူးပေါ်ပေါ်ပါပါနဲ့ပယ်နိုင်ပါတယ်။ဒါပေမဲ့နီကယ်ကက်ဒမီယမ် battery ကဓာတ်အားကုန်အောင်သုံးပြီးမှပြန်အားသွင်းလို့ရတယ်။အားပြန်ဖြည့်တဲ့နီကယ်ကက်ဒမီယမ်ရဲ့ပြဿနာပါလေဆိုလို့ရှိရင်သူမှာ elephant memory လို့ခေါ်ကြပါတယ်။ဆယ်ရာခိုင်နှုန်းပဲပြန်သုံးလို့ရတော့တယ်။ဓာတ်အားအကြာကြီးတွင်းရတာကလည်း400လေးလေးသေးတယ်။ခဲ battery လောက်တော့မလေးတော့ဘူးပေါ့။အဲ့တော့နောက်ပိုင်းမှာ nickel metal hydride ဆိုတဲ့ဟာကို nickel ဆိုတဲ့ဓာတ်ထုတစ်မျိုးနဲ့ cadmium နဲ့အဲ့ဒီနှစ်ခုပေါင်းပြီးတော့ nickel metal hydride battery ထုတ်ပါတယ်။1980လောက်မှာစပြီးတော့ထွင်ခဲ့ပါတယ်။ nickel cadmium လို့ elephant memory မရှိတော့ဘူး။သွားပြီးပလတ်ထိုးထားလိုက်သူကတရားပြန်ပြေးတရားစလုံးကုန်အောင်သုံးလို့ရတယ်ပေါ့နော်အဲအဲ့ဆိုတော့ဒါအဆင့်ကိုတော်တော်မြင့်သွားပါပြီဓာတုဗေဒနိုဘယ်ဆုရတဲ့အားနဲ့ပတ်သက်လို့ကတော့ဒီ lithium ion ပေါ့နော် lithium မဟုတ်ဘူးနော် lithium ion battery ကိုတော့1980လောက်မှာစပြီးတော့ဒေးလာကြဒီထွင်ကြတာဖြစ်ပါတယ
်ပြည့်စစ်စွမ်းကိုထုတ်ပေးဖို့အတွက်ဘက်ထရီတွေဘယ်လိုအလုပ်လုပ်တယ်ဆိုတာကိုကြည့်ရအောင်ပါအ
ဲလောလောပြောရရင်ဓာတုဗေဒဓာတ်ပြောင်းလဲမှုကနေပြည့်စစ်စီးတာကနေပြီးတော့မှဒီလျှက်စစ်တက်ရတာပါbattery ထဲမှာဓာတုဗေဒဓာတ်ပြောင်းလဲမှုရှိတယ်အဲဒါကြောင့်ဖြစ်တာလျှက်စစ်ကိုသွားဖမ်းပြီးတော့တင့်ထားလို့မရအောင်ဒါဒီမဲ့ဓာတုပစ္စည်းတွေကိုပြတ်လိုက်အရေထဲမှာဓာတုစွမ်းအင်အဖြစ်တင့်ထားပြီးတော့လျှက်စစ်စွမ်းအင်ပြောင်းပေးလို့ရတာဟာ battery ဓာတ်အိုးရဲ့အခြေခံသဘာဝပဲအမျိုးမတူဓာတ်သဘာဝမတူတဲ့သတ္တုနဲ့လုပ်ထားတဲ့အဖိုးတိုင်းဒါမှမဟုတ်လို့ရှိရင်အဖိုးပြားနဲ့အမတိုင်းနဲ့လျှက်စစ်စီးနိုင်တဲ့လျှက်လိုက်အရေထဲမှာပေါ့နော်အပြင်းနဲ့ဝါယာဂျိုးနဲ့မီးလုံးတစ်ခုနဲ့ဆက်တွေ့လိုက်ရင်မော်တာလေးတစ်ခုနဲ့ဆက်လိုက်လို့ကိုယ်တိုင်ကအလက်ထရောနီကပြက်လက်အရေကိုဖြတ်ပြီးတော့အမားတိုင်းစီးဆင်းတာပြက်ဆက်ထွက်လာတာပါပဲအပေါ်တိုင်းအမားတိုင်းမှာရှိတဲ့ဓာတုပစ္စည်းတွေဓာတ်အဘာဝဓာတုပြောင်းလဲမှုကြောင့် oxide lead oxide လိုဟာမျိုးဖြစ်သွားတာနဲ့ဓာတ်ပြူမှုဆက်မဖြစ်နိုင်တော့အဲ့အခါကျတော့ဓာတ်ခဲအားမရှိတော့ဘူးဆိုတော့အဲ့ဒါကိုပြောတာပါအိမ်မှာလော်လေလုံးလို့ရတာရှိပါတယ်အာလူဒါမှမဟုတ်လို့ရှိရင်တံမြာတိကိုဒီဘက်ကတန်းချောင်းတစ်ချောင်းဒီဘက်ကတွတ်ချောင်းတစ်ချောင်းပေါ့နော်ဟိုဘက်ဒီဘက်ဒီလုံးသေးသေးလေးနဲ့ကျိုးဆက်လိုက်လို့ရင်ဒီမှိန်ပိန်လေးမြင်ရမယ်အဲ့ဒါ battery ရဲ့အခြေခံသဘောပဲပေါ့နော
်ဓာတုဗေဒနိုဘယ်ဆုရခဲ့တဲ့သိပ္ပံပညာရှင်၃ဦးကတော့ New York Binghamton တက္ကသိုလ်က M Stanley Whittingham Texas တက္ကသိုလ်က John B. Goodenough နဲ့ Japan နိုင်ငံ Nagoya တက္ကသိုလ်က Akira Yoshino တို့ဖြစ်ပါတယ်ဒီဆုရှင်၃ဦးဘာရီတုတေသနလုတ်ခဲ့တာပါလေ
ဒီနေ့နိုဘယ်ဆုရသူ3ဦးက1980လောက်ကစပြီးတော့သူတို့ lithium ion battery ကိုစူးစမ်းခဲ့ရပါတယ်အဲ့တော့ nickel cadmium ပေါ့နော် niket battery ရော nickel metal hydride battery တို့စပေါ်တဲ့အချိန်မှာတိတ်လေးတဲ့အတွက် lithium ion battery ကိုစပြီးတော့သူတို့တီထွင်ဖို့စူးစမ်းတယ်အဲ့တော့1980လောက်ကဘာဖြစ်တယ်လဲဆိုတော့အဲ့အချိန်လုံးကတကဘာလုံးမှာ fossil fuel လို့ခေါ်တဲ့ကမ္ဘာမြေအောက်ကနေဖွင့်မရတဲ့ရေနံလောင်စာသဘာဝတန်ငွေစားပါမှုကအဲ့အချိန်မှာတော်တော်ကိုပြဿနာစပေါ်တဲ့အချိန်အဲ့တော့ရေနံလိုသဘာဝရုပ်ကျွင်းရရတဲ့စွမ်းအင်ကိုသိပ္ပံပညာရှင်တွေကအစားထုတ်ဖို့စူးစမ်းတယ်စူးစမ်းနေတဲ့အထက်မှာအဲ့ပေါ်မော့ခ်ဝစ်တင်ဟမ်ကအဲ့ဒါစူးစမ်းနေရင်အမှန်ပထင်သေးတယ်ပြည့်စစ်စွမ်းအင်ကိုအများကြီးတူလောင်နိုင်တဲ့စွမ်းအင်တူလောင်မှုများတဲ့အဲ့တိုက်တီနီယမ်ဆัลဖိုက်နဲ့လစ်သီယမ်အိုင်ယွန်ကွန်ပေါင်းတက္ကသိုလ်မျိုးစတွေ့တယ် တွေ့တဲ့အခါမှာဒါကိုရောက်ချပြီးတော့စပြီးတော့သူတို့လေ့လာကြတာပေါ့နော်အဲ့မှာ lithium ion battery လုပ်နိုင်တယ်ဆိုတဲ့ဟာကိုစပြီးတွေ့ခဲ့တာပါနောက်ဆက်နှစ်လောက်ကြာတဲ့အခါကျတော့ပါမောက္ခ good enough က titanium sulfide အစား titanium dioxide နဲ့ lithium နဲ့ကပို့ပြီးတော့တရားစစ်သုံးလောင်းနိုင်တယ်ဆိုပြီးတော့သူက theory နဲ့တွက်ပြပါတယ်အဲ့ဒါကိုကြည့်ပြီးတဲ့အခါကျ1985ခုနှစ်လောက်ကြမှာဒီဂျပန်နိုင်ငံကကုမ္ပဏီတစ်ခုကဒေါက်တာယိုရှိနိုကနေပထမဦးဆုံး lithium ion battery ကိုအောင်မြင်စွာထုတ်ပြနိုင်တဲ့အတွက်ဒီပုဂ္ဂိုလ်သုံးဦးကိုရှင်းမြင်တာဖြစ်ပါတယ်အမှန်ဆိုလို့ရှိရင်ဒီ lithium ion battery နဲ့ပတ်သက်တဲ့ဟာကိုဓာတုဗေဒ Nobel ဆုပေးတင်တာကြားလာပြီ
1997မှာဈေးကွက်ထဲရောက်လာတဲ့ lithium ion battery ဟာပေါ်ပါပြီးအားသိကောင်းတယ်လို့အားလဲပြန်သွင်းလို့ရတဲ့အတွက်လက်ကင်ဖုန်းတွေ laptop တွေကနေလျှက်စစ်ကားထိနေရာတကာမှာတုံးနေကြတာပါဒါအပြင်ဒီ battery ကပြန်ပြည့်မြဲစွမ်းအင်တွေစီကရတယ်စွမ်းအင်ပမာဏအတော်များများကိုလည်းပျောက်မသွားအောင်တင်ထားပေးနိုင်ပါလေ
ဒီနောက်ဆုံးပေါ် lithium ion battery ဆိုလို့ရှိရင်အကြိမ်ပေါင်း 4,000 5,000 လောက်အထိကိုဓာတ်အားပြန်သွင်းလို့ရပါတယ်။သူ့ရဲ့အထက်မှာရှိတဲ့ဓာတုပစ္စည်းတွေလုံးဝမပြောင်းလဲသွားဒီအထိပေါ့နော်။အကြိမ် 4,000 5,000 ဆိုလို့ရှိရင်အများကြီးသုံးလို့ရပါပြီ။ခုနောက်ဆုံးပေါ် Tesla ပေါ့နော်။ကားတစ်ခုလုံးကိုလျှက်စစ်နဲ့မောင်းတဲ့ electric vehicle ကားဆိုလို့ရှိရင်နောက်ပိုင်း lithium ion battery ကိုသုံးပါပြီ။အများကြီးထုတ်နိုင်ပြီဆိုလို့ရှိရင်တော့လျှက်စစ်ကားရဲ့ကားစီးရဓာတ်အားကျလာပါအဲဆိုလို့ရှိရင်နောက်ဆုံးဓာတ်စီမတုံးပဲနဲ့တရက်စစ်ပြန် charge လုပ်ပြီးတော့တုံးတဲ့ကားတွေအများကြီးပေါ်လာပါလိမ့်မယ်။ကြည်ဆိုင်ရအာကာသစခန်းမှာလည်းကဘာအပြင်ပဲမိုင်200လောက်ရောက်သွားနေကဘာကိုပတ်နေတဲ့ဟာမိနစ်90ကြာလို့ရှိရင်တပတ်ပတ်တယ်။ဒါပေမဲ့မိနစ်90ကြာလို့တပတ်ပတ်နေတဲ့အချိန်မှာအာကာသစခန်းနဲ့နေကြာကိုကဘာရောက်သွားတယ်မိနစ်30လောက်ကပေါင်နေတဲ့နေရာပေါ့နော်။အဲ့ဒီအချိန်ကြာလို့ရှိရင်ဘက်ထရီတွေကိုတုံးရပါတယ်။ဒီနှောင်းကနီကယ်ကက်ဒမီယမ်တို့ iron battery တွေဆိုလာပြားတွေကနေပြီးတော့အဲ့ battery ကိုသုံးတယ်အခုမနစ်ကစပြီး lithium iron battery ကိုစပြီးတော့သုံးပါပြီ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်ပေးမယ်
တော်ကမြတ်တဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်။အခုစနေနေ့မနက်ပိုင်းထုတ်လွှင့်ပေးတဲ့တနာရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းတူမီတာ16 19နဲ့41တူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ
။စီဗီယာနိုင်ငံရှိပိုင်းကနေအမေရိကန်တပ်ဖွဲ့ဝင်အများစုကိုရုပ်သွင်းနေပြီဖြစ်ပေမဲ့လည်းရေနံတွင်းတွင်နဲ့ရေနံလုပ်ငန်းနေရာတွေကို IS အစွန်းရောက်ဝါရီဖွဲ့ရန်ကနေကာကွယ်ဖို့တပ်ဖွဲ့ဝင်အင်အားတိုးမြင့်မယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောပါတယ်။တမန်တော်နယ်ထရမ့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေရတဲ့ဒီစီပိုင်းအဖြစ်အမေရိကန်တာဝန်ရှိသူ၃ဦးလာရောက်ထွက်ဆိုဖို့အောက်ထုတော်ဒီမိုကရက်တွေကဆင့်ခေါ်လိုက်ပါတယ်။နိုင်ငံတိုင်းဝန်ကြီးမိုက်ကွန်ပီယိုရဲ့အဓိကလက်ထောက်သူဖြစ်သူ Aris Breakbull တမန်အင်ပြီးတော့စီမံခန့်ခွဲရေးနဲ့ဘတ်ဂျက်ရေးရာယုံကတာဝန်ရှိသူ၂ဦးဖြစ်တဲ့ယာယီညွှန်ကြားရေးမှု Reserve Vault နဲ့အမျိုးသားလူမျိုးရေးအစီအစဉ်ဆိုင်ရာတွဲပဲ့ညွှန်ကြားရေးမှူးမိုက်ကယ်ဒယ်ဖီတို့လာထွက်ဆိုဖို့စုံစမ်းစစ်ဆေးမှုကိုဦးဆောင်လုပ်နေတဲ့အောက်ထုတော်ကော်မတီတွေကဆင့်ခေါ်လိုက်တာပါဒီစုံစမ်းစစ်ဆေးမှုမှာအစိုးရဖွဲ့လက်ရှိတာဝန်ရှိသူတွေနဲ့တာဝန်ရှိသူဟောင်းတွေထွက်ဆိုတာကိုထရမ့်အစိုးရကပိတ်ပင်ထားပါတယ်အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂ EU တွေကနေပြည်ထောင်ငံနှုတ်ထွက်ရမယ်နောက်ဆုံးသတ်မှတ်ထားတဲ့ရက်ကိုထပ်တိုးပေးဖို့ပြည်ထောင်ငံပန်ကြားတော်ကိုသဘောတူလိုက်ပြီးဖြစ်ပေမဲ့ဘယ်လောက်ကြာကြာရက်ထပ်တိုးပေးမယ်ဆိုတဲ့အပေါ်မှာတော့မဆုံးဖြတ်ကြရသေးပါဘူးBrexit နောက်ဆုံးသတ်မှတ်ရေးအောက်တိုဘာလ31ရက်နေ့ရောက်ဖို့သတင်းတစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲ EU ဖွဲ့ဝင်နိုင်ငံတွေတွဲဆုံဆွေးနွေးပြီးတော့အခုလိုသဘောတူလိုက်ကြတာပါ။တရုတ်နဲ့အမေရိကန်ပြည်တော်စုအကြားကုန်သွယ်ရေးဆိုင်ရာပြည်ပြည့်စုံတဲ့သဘောတူညီချက်တစ်ခုရဖို့လက်ရှိဆွေးနွေးနေတာမှာတိုးတက်မှုရထားပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေကတောက်ကြနေမှာပြောပါတယ်။သဘောတူညီချက်ရဲ့ကဏ္ဍတစ်ချို့ကိုနှစ်ဖက်အချောတက်လူနေပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇိုင်နပ်အဗဒရာမန်ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရဲမင်းထွန်ပါဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို light meter 2 light meter 19နဲ့ light meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေခင်ဗျာ
This program has come to you from the Voice of America, Washington.